Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2015ခုနှစ်နိုဝင်ဘာလ18ရက်ဗုဒ္ဓဟူးနေ့မနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာမနက်ခင်ပါခင်ဗျာကျွန်တော်ကတော့ဇော်ဝင်းလိုင်းပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ပဲရစ်မြို့တိုက်ခိုက်မှုမှာပါဝင်တဲ့ဒုတိယမြောက်ပုံဆောင်နေသူကိုလိုက်လံရှာဖွေနေတယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်။အီဂျစ်မှာပြတ်ကျသွားတဲ့ရုရှားခိသက်တင်လေယာဉ်ဟာဘုံပေါက်ကွဲမှုကြောင့်ပြတ်ကျသွားတာလို့ရုရှားအစိုးရကအတည်ပြုပြောဆိုပါတယ်။ရုပ်ောက်ပွဲမှာ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရလိုက်တဲ့အပေါ်အမေရိကန် Republican Party အထက်လွှတ်တော်အမတ်လူများစုခေါင်းဆောင်ကနေချီးကျူးဂုဏ်ပြုပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆောင်မဝင်တဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
။ကောင်းပါပြီရှင်။မြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ American Republican ထက်လွတ်တော်အမအများစုခေါင်းဆောင် Mitch McConnell ကဘာတွေမှချက်ပေးခဲ့ပါဒလဲ
I would like to take this opportunity to congratulate my friend Aung San Suu Kyi and her National League for Democracy Party for their overwhelming
အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရမှာပါဒါအပြင်ရှမ်းပြည်နယ်ဘက်ကတိုက်ပွဲအကြောင်းနဲ့ American သမ္မတတက်ရောက်နေတဲ့ APEC အစည်းအဝေးအကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးစံမိုးဝေတို့ကကြေညာပေးပါအောင်ရှင်
ပဲရစ်မြို့တိုက်ခိုက်မှုမှာတိုက်ရိုက်ပါဝင်ပတ်သက်တဲ့ဒုတိယမြောက်ပုံဆောင်နေသူကိုလိုက်လံရှာဖွေနေကြောင်းပြင်သစ်အရာရှိတွေကပြောပါတယ်။နိုဝင်ဘာလ23ရက်နေ့ကဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေမှာတိုက်ရိုက်ပါဝင်ပတ်သက်နေပြီးအစောပိုင်းကထက်တွက်မထားတဲ့သူကိုစုံစမ်းစစ်ဆေးနေကြောင်းအမည်မဖော်လိုသူအရာရှိ3ဦးကအင်္ဂါနေ့နောက်ပိုင်းမှာပြောပါတယ်။လူပေါင်း129ဦးသေဆုံးပြီး300ကျော်ထိခိုက်ဒဏ်ရာရခဲ့တဲ့စစ်တပ်တိုက်ခိုက်မှုတွေအတွင်းအမျိုးသားအကားစားရုံအနီးမှာ3ဦးဘတ်တာကလန်ကာပွဲရုံအတွင်း3ဦးနဲ့အပြင်စားတောက်ဆိုင်အနီးမှာ2ဦးစုစုပေါင်းအကြမ်းဖက်သမား9ဦးသေဆုံးသွားခဲ့ကြတာဖြစ်ပါတယ်။တနတ်သမားတစုကပဲရစ်မြို့ကခင်မိပြီးညဘက်လူစီကားတဲ့နေရာအနီးမှာတနတ်နဲ့ပြစ်ခတ်ခဲ့တယ်လို့လည်းအရာရှိတွေကပြောပါတယ်။တိုက်ခိုက်မှုအတွင်းပါဝင်ခဲ့သူ2ဦးနဲ့ညီအကိုတော်သူဆလာအဒက်စလမ်ဆိုသူကိုပြင်သစ်နဲ့ဘယ်လ်ဂျီယံအာနာဘန်နီကဖမ်းဝရမ်းထုတ်ထားပါတယ်ဒုတိယမြောက်တိမ်းရှောင်နေသူဟာဘသူဖြစ်တယ်ဆိုတာတော့မဖော်ထုတ်နိုင်သေးဘူးလို့အာနာဘန်နီကပြောပါတယ်ဒီတော့တွင်ပဲရစ်မြို့တိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့တယ်လို့ဝန်ခံပြောဆိုထားတဲ့ IS Islamic စစ်သွေးကြောအဖွဲ့အနေနဲ့အမေရိကန်ပြည်ထောင်စုပြင်သစ်နဲ့တခြားမဟာမိတ်နိုင်ငံတွေကသူတို့အပေါ်ထိုးစစ်ဆင်တိုက်ခိုက်မှုတွေအရှင်မြင့်လှုပ်ဆောင်ကြမှာဖြစ်တဲ့အတွက် IS အဖွဲ့အနေနဲ့ကြီးမားတဲ့ဖိအားပေးမှုတွေကိုတိတိတာတာခံစားရလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်
ဆိုင်းနိုင်ကျွန်းဆွယ်မှာပြီးခဲ့တဲ့လကပြတ်ကျသွားခဲ့တဲ့ရုရှားပိုင်ခီးတဲ့တွေလေးဟာဘုံပေါက်ကွဲပြီးတော့ပြတ်ကျခဲ့တာဖြစ်တယ်လို့ရုရှားနိုင်ငံကအင်္ဂါနေ့မှာကောက်ချက်ချဆုံးဖြတ်လိုက်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းဒီတိုက်ခိုက်မှုရဲ့လက်သေးတရားခံကိုရှာဖွေပြီးတော့လက်စားချေမယ်လို့ပြောဆိုပါတယ်သူတို့ဘယ်နေရာမှာပဲခိုးအောင်နေပါစေရအောင်ရှာမယ်လို့သမ္မတပူတင်ကပြောပါတယ်ကဘာကြီးရဲ့ဘယ်နေရာမှာပဲဖြစ်ဖြစ်ရအောင်ရှာပြီးတော့အပြစ်ပေးရမယ်လို့လည်းပြောဆိုပါတယ်ရုရှားခေါင်းဆောင်ဟာလူ224ဦးသေဆုံးခဲ့ရတဲ့ Metrojet A321 အမျိုးအစားလေယာဉ်ပျက်ကျမှုပေါ် IS Islamic စစ်သွေးကြွတွေရဲ့အပေါ်ရွေးချယ်ပြီးတော့ပြစ်တင်တာမျိုးတော့မလုပ်ခဲ့ပါဘူး။ဒါပေမဲ့လေယာဉ်ဟာပြန်တက်သွားပြီးတော့နိုင်ပိုင်းအကြာ IS Islamic စစ်သွေးကြွတွေကစီးရီးယားနိုင်ငံမြောက်ပိုင်းသူတို့ရဲ့မြို့တော်ဆိုပြီးတော့တစ်ဖက်သက်ကြီးညာထားတဲ့ Raqqa မြို့ပေါ်မှာပောက်ကွဲသွားတာဖြစ်ပါတယ်။ပြင်သစ်နိုင်ငံက Paris မြို့တော်မှာလည်းပြီးခဲ့တဲ့သတင်းပတ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတက် Raqqa မြို့ကိုပြင်သစ်ကဘုံကျဲတက်ခိုက်ခဲ့ပါတယ်။ဒီကမ္ဘာလုံးတုန်လှုပ်ခဲ့ရတဲ့ပဲရစ်မြို့တော်တိုက်ခတ်မှုနဲ့ရုရှားဂျက်လေယာဉ်တိုက်ခတ်မှုတွေ IS အကြမ်းဖက်အဖွဲ့ကိုချီးကျူးခံရပါတယ်
။အမေရိကန်သမ္မတဘရက်ကိုဘားမားဟာဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာခေါင်းဆောင်နေတဲ့အင်္ဂါနေ့ကတွေ့ဆုံစဉ်အာရှပစိဖိတ်ဒေသအတွင်းကမဟာမိတ်တွေကိုရေချောင်းလုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာတိုးမြှင့်ဆောင်ရွက်ပေးဖို့တနစ်ထံပြုပြောကြားခဲ့ပါတယ်။သူ့ရဲ့ခီးစဉ်ဟာဒေသရင်းပင်လယ်ပြင်ပိုင်နဲ့လုံခြုံရေးနဲ့လွတ်လပ်စွာရေချောင်းသွားလာခွင့်ရှိရေးနဲ့ပတ်သက်လို့အားလုံးမျှဝေထားရှိတဲ့တနစ်ထံခိုင်မာမှုရဲ့လေးနက်မှုကိုမိမောင်းထုတ်ပြရရောက်ကြောင်းသမ္မတဥဘာမားကပြောပါတယ်။ဖိလစ်ပိုင်နိုင်ငံကိုအမေရိကန်ဒေါ်လာ89တန်း၊ဗီယက်နမ်ကိုတန်း40၊အင်ဒိုနီးရှားကို21တန်းနဲ့မလေးရှားကို2.5တန်းအပါအဝင်လာမယ့်နှစ်အတွင်းဒီဒေသအတွက်အမေရိကန်အစိုးရကဒေါ်လာ259တန်းအကူအညီပေးမယ့်အစီအစဉ်ကိုလည်းသမ္မတအင်ဂျီတော်ကထုတ်ပြန်ကြေညာလိုက်ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုကဖိလစ်ပိုင်နိုင်ငံအတွင်းကမ်းခြေစောင်းတပ်ကမ်းတက်ရင်နဲ့သူတေသနာရင်တွေပို့ပေးမယ်လို့ဆိုပါတယ်။အင်္ဂါနေ့ကဖိလစ်ပိုင်နိုင်ငံကိုရောက်ပြီးသိမ့်မကြခင်မှာပဲသမ္မတဥဘာမားဟာအခုဖိလစ်ပိုင်ရေတပ်ကအကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းစဉ်တွေနဲ့တောင်တရုတ်ပင်လယ်ပြင်အတွင်းပန်ဆိုင်မှုအငင်းပွားနေတဲ့ရေပိုက်နဲ့ထက်မှာ ကင်းလက်ရင်ဖြစ်အသုံးပြုနေတဲ့တချင်းကအမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ပန်ဆိုင်ခဲ့တဲ့ PRP ဂရီဂိုရီယိုဒယ်ပီလာတင်မောကိုတွားရောက်ကြည့်ရှုခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်တရုတ်တို့ကနယ်မြေပန်ဆိုင်မှုတွေလှုပ်ဆောင်နေတဲ့အတွက်ဒေသအတွင်းနိုင်ငံတွေနဲ့တင်းမာမှုတွေကြီးထွားလာနေပါတယ
်။ဒေသတွင်းနယ်နိမိတ်ငင်းပွားမှုနဲ့ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာအကြမ်းဖက်တိုက်ခတ်မှုခံရတဲ့အတွက်ဒီကမ္ဘာလုံးထိတ်လန့်စိုးရိမ်နေကြပြီးမှာ APEC ထိပ်သီးညီလာခံကျင်းပရေးစီစဉ်ဆောင်ရွက်သူတွေကဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကုန်သွယ်ရေးနဲ့စီးပွားရေးဖွံ့ဖြိုးမှုညီလာခံကြီးကိုအင်ကာနီမှာဆက်လက်ပြီးတော့စီစဉ်ဆောင်ရွက်နေကြပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီကျင်းပင်တို့အပါအဝင်နိုင်ငံပေါင်း20တနိုင်ငံပါဝင်တဲ့အဖွဲ့ကြီးရဲ့နိုင်ငံခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။အာရှပစိဖိတ်ပူးပေါင်းဆောင်ရွက်မှုအဖွဲ့ကြီးရဲ့ထိပ်သီးအစည်းအဝေးကိုဗိုလ်ထူးနဲ့ကြာသပတေးနေ့နှစ်ရက်ကျင်းပမှာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ခေါင်းဆောင်နှစ်ဦးဟာတူရကီနိုင်ငံမှာကျင်းပခဲ့တဲ့ကမ္ဘာအင်အားကြီးနိုင်ငံ20ပါဝင်တဲ့ G20 အစည်းအဝေးကိုတက်ရောက်ခဲ့ပြီးပြင်သစ်နိုင်ငံပဲရစ်မြို့မှာလူပေါင်း129ယောက်တေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်ခံခဲ့ရမှုကိုအာရုံစိုက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။ဆီးရီးယားနိုင်ငံအတွင်း၄နှစ်ခွဲကြာပြည်တွင်းစစ်ကနေထွက်ပေါ်လာတဲ့ ISIS Islamic စစ်သွေးကြွအကြမ်းဖက်အဖွဲ့အစည်းနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ကြပါတယ်။ IS စစ်သွေးကြွအဖွဲ့ဟာပဲရစ်မြို့ကိုတိုက်ခိုက်မှုကိုသူတို့စီစဉ်တာဖြစ်တယ်လို့ပြောဆိုထားပါတယ်။
UAV ရေကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရလိုက်တဲ့အပေါ်အမေရိကန်နိုင်ငံက Republican အထက်လွှတ်တော်အမတ်လူမျိုးစုခေါင်းဆောင် Mitch McConnell က NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုချီးကျူးဂုဏ်ပြုကြောင်းပြောကြားလိုက်ပါတယ်ဒီရွေးကောက်ပွဲမှာသူ့ရဲ့မိတ်ဆွေဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ရဲ့ကြီးမားတဲ့အောင်ပွဲရရှိတဲ့အပေါ်ချီးကျူးဂုဏ်ပြုပါကြောင်းဒါဟာတကယ့်ကိုမှတ်သားလောက်တဲ့အောင်မြင်မှုဖြစ်ကြောင်းမစ္စတာကွန်နဲကပြောပါတယ်ဒါအပြင်ရွက်ကောက်ပွဲရလဒ်ကိုပြောထားတဲ့အတိုင်းလက်ခံတဲ့သမရဦးသိန်းစိန်နဲ့ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းတို့ကိုလည်းမစ္စတာကွန်နဲကချီးကျူးလိုက်ပါတယ်ပထမအကြိမ်ကျင်းပပြုလုပ်တဲ့ရွက်ကောက်ပွဲဟာတက်တန်းနုနယ်တဲ့ဒီမိုကရေစီအတွက်အဓိကကျတဲ့အချက်မဟုတ်ဘဲလက်ရှိအာဏာရပါတီကနေအတိုက်ခံပါတီစီကိုအာဏာလွှဲပြောင်းဖို့ကအဓိကကျတယ်လို့လည်းမစ္စတာကွန်နဲကပြောပါတယ်မြန်မာနိုင်ငံအနေနဲ့ဒီလိုအခြေအနေတွေရောက်ဖို့အတွက်အမေရိကန်နဲ့မြန်မာနိုင်ငံဆက်ဆံရေးကြမှာအများကြီးကြိုးပမ်းလှုပ်ဆောင်ခဲ့ရတယ်လို့လည်းမစ်ချ်မက်ကွန်နဲကပြောပါတယ်။အမေရိကန်ရီပပ်ဘလစ်ကန်ပါတီအထက်လွှတ်တော်အမတ်လူမျိုးစုခေါင်းဆောင်မစ်ချ်မက်ကွန်နဲဟာတောင်ဆန်းစုကျင်တဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်ဆွမ်းဆွမ်းတမန်အားပေးထောက်ခံဆောင်ရွက်ခဲ့သူဖြစ်တယ်လို့2012ခုနှစ်ဇန်နဝါရီလတုန်းကလည်းမြန်မာနိုင်ငံကိုတွားရောက်ပြီးတောင်ဆန်းစုကျင်နဲ့တွေ့ဆုံခဲ့သူဖြစ်ပါတယ
်။အမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့စီမံကိန်းရေးဆွဲချမှတ်ရေးဌာနညွှန်ကြားရေးမှူးဒေးဗစ်မက်ကီယန်ဟာအိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံတို့ကိုအခုသတင်းပတ်အတွင်းတွားရောက်မှာဖြစ်တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူယုံကနေထုတ်ပြန်ကြေညာပါတယ်။မစ္စတာမက်ကီယန်ဟာအိန္ဒိယနိုင်ငံကိုနိုဝင်ဘာ18ရက်ကနေ18ရက်ထိတွားရောက်မှာဖြစ်ပြီးတော့အိန္ဒိယပြည်ပရေးရာဝန်ကြီးဌာနရဲ့တာဝန်ရှိသူတွေနဲ့အမေရိကန်နဲ့အိန္ဒိယနိုင်ငံတို့ကြားစီမံကိန်းရေးဆွဲရေးကိစ္စကိုဆွေးနွေးမှာဖြစ်တယ်လို့တနင်္လာနေ့ရက်စွဲနဲ့ထုတ်ပြန်ထားတဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဆွေးနွေးပွဲကိုအမေရိကန်နဲ့အိန္ဒိယတန်တမာရေးရာမိတ်ဖက်နိုင်ငံအသစ်စီစဉ်တဲ့အစီအစဉ်ရဲ့တစိတ်တစ်ပိုင်းအနေနဲ့အမေရိကန်နဲ့အိန္ဒိယမဟာဗျူဟာနဲ့စီးပွားရေးဆွေးနွေးပွဲအဖြစ်2015ခုနှစ်ကထူထောင်ခဲ့တာဖြစ်ပါတယ်။မစ္စတာမက်ကီယန်ဟာအိန္ဒိယဝန်ကြီးဌာနတွေကအရာရှိတွေနဲ့ပညာရှင်တွေကိုလည်းတွေ့ဆုံမယ်လို့ဆိုပါတယ်။ညွှန်ကြားရေးမှူးမက်ကီယန်ဟာမြန်မာနိုင်ငံကိုနိုဝင်ဘာလ19ရက်နေ့မှာတောရောက်မှာဖြစ်ပြီးနိုင်ငံသားရေးရာကြွမ်းကျင်သူတွေလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့တွေ့ပြီးတော့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးနဲ့ရွေးကောက်ပွဲအခြေအနေတွေကိုရွေးကောက်ပွဲကထွက်ပေါ်လာတဲ့အခြေအနေတွေကိုဆွေးနွေးမှဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာမကြာသေးခင်ကကျင်းပပြည်စည်းသွားတဲ့ရွေးကောက်ပွဲဟာနိုင်ငံသမိုင်းမှာကဏ္ဍအသစ်တစ်ခုဖြစ်တယ်လို့ဆိုပြီးမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံကလူထုအလုံးအတွက်လူ့ခွင့်ရေးအခြေအနေတိုးတက်စေဖို့သက်ဆိုင်သူအလုံးနဲ့လက်တွဲလှုပ်ဆောင်မယ်ဆိုတဲ့သူ့ရဲ့တာဏိထံကိုလည်းထပ်ပြီးတော့အမခန့်ပြောဆိုပါတယ်လူထုကသူတို့ရဲ့ဆန္ဒကိုထုတ်ဖော်လိုက်ပြီဖြစ်ပြီးအခုဆိုနောက်ကြောင်းပြန်လဲလို့ပြန်လဲဖို့မရှိတော့ဘူးလို့ တင်းလာနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာမစ်ဆန်ဟီလီကပြောပါတယ်ဒီမိုကရေစီအသွင်ကူးပြောင်းရေးနောက်ထပ်လှုပ်ဆောင်တာတွေမှာအစိုးရအသင်းနဲ့လက်တွဲလှုပ်ဆောင်ခြင်းသူတွေကိုအကာအကွယ်ပေးဖို့နဲ့အထောက်အကူပြုဖို့ရွက်ောက်ပွဲအပြီးအခင်းအကျင်းအသင်းမှာလူ့အခွင့်အရေးကိုလေးစားလိုက်နိုင်ပြီးတော့ဒီမိုကရေစီနီးကျလုတ်ကန်ခွင့်ရရှိရေးတည်ကြပေါက်ရပါလိမ့်မယ်လို့လည်းထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်တချင်တဲမှာပဲရွက်ောက်ပွဲမတိုင်ခင်ကာလတွေမှာလူ့အခွင့်အရေးဆန်ရဆိုးရင်ချက်တွေရှိခဲ့တာကိုလည်းကုလသမဂ္ဂအထုကိုယ်စားလှယ်ကထောက်ပြပါတယ်ဒီထက်မှာလူထောင်ပေါင်းများစွာမဲပေးခွင့်မရတာမွတ်စလင်ကိုယ်စားလှယ်အများအပြားအပယ်ခံရတာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငြိမ်းချမ်းစွာစုဝေးခွင့်နဲ့ဖွဲ့စည်းခွင့်တွေဆက်ပြီးတော့ကန့်သက်ခံထားရတာတွေကိုဥပမာပေးဖော်ပြထားပါတယ်အဲ့ဒီဆိုရင်ချက်တွေဟာအစိုးရအသည့်အနေနဲ့ချက်ချင်းအာယုံဆိုင်လွတ်ဖို့လိုအပ်တဲ့လူ့အခွင့်အရေးဆိုင်ရာကျက်ပြန့်တဲ့စင်ခွန်မှုတွေဖြစ်ပါတယ်လို့လည်းကုလသမဂ္ဂအထုကိုယ်စားလှယ်မစ်စန်ဟီလီကပြောထားပါတယ်
တရုတ်ဆိုးရအနေနဲ့အခုသတင်းပတ်မလေးရှားနိုင်ငံမြို့တော်မှာကျင်းပမဲ့ထိပ်သီးအစည်းအဝေးမှာတောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံကတိစောက်ထားတဲ့ကျွန်းတွေအကြောင်းဆွေးနွေးမှာကိုစန့်ကျင်မှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်အာဆီယံအရှေ့တောင်အာရှနိုင်ငံများထိပ်သီးအစည်းအဝေးဟာရေပိုင်းနဲ့ငင်းပွားမှုကိုဆွေးနွေးရမယ့်နေရာမဟုတ်ဘူးလို့တရုတ်ဒုတိယနိုင်ငံဂျာယေးဝန်ကြီးကသတင်းတောက်တွေကိုအင်ကာနေမှာပြောဆိုလိုက်ပါတယ်တရုတ်ဆိုးရအနေနဲ့တောင်တရုတ်ပင်လယ်အရေးကိစ္စကိုအရှေ့အာရှခေါင်းဆောင်များအစည်းအဝေးမှာကြော်ညာထိုးနေဖို့လည်းမလိုဘူးလို့ဒုတိယဝန်ကြီးလီယူဆောင်မင်းကပြောဆိုပါတယ်တခြားနိုင်ငံတွေအနေနဲ့တော့ဒီကိစ္စကိုမလွဲမသွေဆွေးနွေးမှာဖြစ်ပြီးတရုတ်နိုင်ငံကလည်းတုံ့ပြန်မှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ဗုဒ္ဓဟူးနေ့နဲ့နောက်ဆုံးရသတင်းတွေကိုစောဝင်းလိုက်နဲ့ဦးဆန်မူဝေတို့ကကြေညာပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်။အရင်ဦးဆုံးအနေနဲ့ American သမ္မတ Barack Obama ကအာရှနဲ့ Pacific မဟာမိတ်နိုင်ငံတွေကိုသူတို့ရဲ့ပင်လယ်ရေကြောင်းလုံခြုံရေးတိုးမြင့်နိုင်ဖို့ကူညီပေးမယ်လို့အင်ကာနေကကတိပေးခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာကျင်းပနေတဲ့ APEC ခေါ်အာရှ Pacificစီဝါရေးပူပေါင်းဆောင်ရွက်မှုညီလာခံကိုတက်ရောက်ဖို့ရောက်ရှိနေတဲ့သမ္မတအိုဘားမားကအခုလိုပြောကြားလိုက်တာပါဒီအကြောင်းမနီလာမြို့ကနေ VOA သတင်းတောက် Mary Ellis Slinas သတင်းပေးပို့ထားတာကိုဒေါ်လလတန်းကပြောပြထားပါတယ
် APEC ကအာရှ Pacific စီဝါရေးပူပေါင်းဆောင်ရွက်မှုထိပ်သီးညီလာခံကိုတက်ရောက်ဖို့မနီလာမှာရောက်ရှိနေတဲ့အမေရိကန်သမ္မတ Barack Obama က APEC ခေါင်းဆောင်တွေနဲ့ဆွေးနွေးပွဲတစ်စိတ်တစ်ပိုင်းဖြစ်ပင်လယ်ရေကြောင်းသွားလာမှုလုံခြုံရေးကိုတိုးမြင့်ရမှာအကူအညီပေးမယ်လို့ကတိပေးခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်စစ်တင်ဘော PRP Gregorio Dipelle မှာလှည့်လည်ကြီးစုခဲ့ပြီးတဲ့နောက် Mr. Obama ကဖိလစ်ပိုင်ကိုအမေရိကန်ပြည်ထောင်စုအနေနဲ့အပြည့်အဝထောက်ခံသွားမှာဖြစ်တယ်လို့သတင်းတောက်တွေနဲ့တင်ဘောအမှုတန်းတွေကိုပြောခဲ့ပါတယ်
။ My visit here underscores our shared commitment to the security of the waters of this region and of the freedom of navigation.This watch center was built with US grants.
ဒီခေတ်စဉ်ဟာဒေတာတွင်းပင်လယ်ပြင်ပိုင်နယ်ရဲ့လုံခြုံရေးနဲ့လွတ်လပ်စွာရေကြောင်းသွားလာခွင့်ရှိရေးနဲ့ပတ်သက်လို့ကျွန်တော်တို့မျှဝေထားရှိတဲ့တန်တိတ်ထန်ခိုင်မာမှုရဲ့လင်းနက်မှုကိုမိမောင်းထုတ်ပြရရောက်ပါတယ်။ဒီစခန်းဟာလည်းအမေရိကန်ရဲ့ငွေကြေးအထောက်အပံ့နဲ့ဆောက်လုပ်ထားတာဖြစ်ပါတယ်။အခုလေးတွင်ပဲကျွန်တော်လက်လည်ကြည့်ရှုခဲ့တဲ့အမေရိကန်ကမ်းခြေဆောင်တင်မောဟောင်းဟာလည်းဖိလစ်ပိုင်အနေနဲ့သဘာဝဘေးဒုက္ခတွေကိုတုံ့ပြန်နိုင်ဖို့အကြံဖက်မှုနေနည်းလုပ်ငန်းတွေပြုလုပ်နိုင်ဖို့နဲ့တောင်တရုတ်ပင်လယ်ပြင်မှာကင်းလက်နိုင်ဖို့အထောက်အကူဖြစ်စေဖို့ဖြစ်ပါတယ်
။ဒါကြောင့်လေဖိလစ်ပိုင်တွေဒေါ်လာ89သန်း၊ဗီယက်နမ်တွေဒေါ်လာသန်း40၊အင်ဒိုနီးရှားတွေဒေါ်လာ20သန်းနဲ့မလေးရှားတွေဒေါ်လာ 2.5 သန်းအပါအဝင်နှစ်နှစ်တကာလအတွင်းအထောက်အကူဒေါ်လာ259သန်းအထိပေးဖို့အစီအစဉ်ကိုလည်းအင်ပြူတော်ကကြေညာခဲ့တာဖြစ်ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုကကမ်းခြေဆောက်တင်မောနှင့်သူတေသနာပြုလုပ်တဲ့တင်မောတစည်းကိုလေဖိလစ်ပိုင်ကိုလွှဲပြောင်းပေးခဲ့ပါတယ်။တရုတ်နိုင်ငံနေနဲ့တောင်တရုတ်ပင်လယ်တွင်းရှိပင်လယ်ရေပြင်ပိုင်နဲ့ကိစ္စကြောင့်အနီးတစ်ပိုက်ရှိနိုင်ငံတွေနဲ့တင်းမာမှုတိုးနေတာလည်းဖြစ်ပါတယ်။ဒီကနေ့နဲ့မနေ့ပြန်မနီလာမှာကျင်းပမယ့် APEC ထိပ်သီးညီလာခံကိုအာရှပစိဖိတ်ဒေသတွင်းရှိအဓိကစီးပွားရေး22နိုင်ငံကခေါင်းဆောင်တွေတက်ရောက်နေကြတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံနေနဲ့ APEC အဖွဲ့ဝင်မဟုတ်ပေမဲ့လေသမရရှီကျင်းပင်ကထိပ်သီးညီလာခံကိုတက်ရောက်ဖို့မနီလာမှာရောက်ရှိနေတာဖြစ်ပါတယ်။ဒီညီလာခံအတွင်းကုန်သွယ်ရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးမှာဖြစ်ပေမဲ့လို့လေပါရစ်မှာတောက်ချာနေ့ကတိုက်ခိုက်မှုကြီးဖြစ်ပွားခဲ့ပြီးတဲ့နောက် IS စစ်သွေးကြွတွေကိုနှိမ်နင်းဖို့ကြိုးပမ်းမှုအကြောင်းကိုလေဆွေးနွေးကြဖို့ရှိတယ်လို့သမရအိုဘားမားအစိုးရကပြောပါတယ်ရှင်။
ဒေါ်လာတန်တင်ပြခဲ့တာပါ။အခုဆက်လက်ပြီးတော့မြန်မာနိုင်ငံထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီ NLD အနိုင်ရရှိသွားတဲ့အပေါ်အမေရိကန်ရီပပ်ဘလီကန်ထက်လွှတ်တော်မှအများစုခေါင်းဆောင်မက်ရှ်မက်ကနာက NLD ဥက္ကဋ္ဌတော်ဆန်စုကြည်ကိုချီးကျူးဂုဏ်ပြုကြောင်းပြောကြားလိုက်ပါတယ်။ဒီအကြောင်းပြေဆုံးကိုတော့ကျွန်မကပဲပြောပြပေးမှာပါ။2015ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပပြုလုပ်ခဲ့တဲ့ထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီ NLD ဥက္ကဋ္ဌတော်ဆန်းစုကြည်အနိုင်ရရှိခဲ့တဲ့ပေါ်အမေရိကန်ထက်လွှတ်တော်မှအများစုခေါင်းဆောင်မက်ရှ်မက်ကနာကနိုဝင်ဘာလ18ရက်နေ့မှာချီးကျူးပြောဆိုလိုက်ပါတယ
် I would like to take this opportunity to congratulate my friend Aung San Suu Kyi and her National League for Democracy
ကျွန်တော်ရဲ့မိတ်ဆွေဖြစ်တဲ့ဒေါ်ဆန်းစုကြည်နဲ့သူ့ရဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီတို့ရဲ့ကြီးမားတဲ့အောင်ပွဲရရှိတဲ့အပေါ်ချီးကျူးဂုဏ်ပြုလိုပါတယ်ဒါဟာတကယ့်ကိုမှတ်သားလောက်တဲ့အောင်မြင်မှုဖြစ်ပါတယ
်။ဒါအပြင်ရွေးကောက်ပွဲရလကိုပြောဆိုထားတဲ့အတိုင်းလက်ခံခဲ့တဲ့သမ္မတဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လှိုင်တို့ကိုလည်း Mitch McConnell ကချီးကျူးလိုက်ပါတယ်
။ At the same time, I'd also like to commend Burmese.
ချင်းနေမှာပဲအန်အဒီအောင်ပွဲကိုပြင်ငါစွာကြိုဆိုတဲ့ပြောဆိုမှတ်ချက်ချမှုနဲ့ရွေးကောက်ပွဲရလအပေါ်ပြောထားတဲ့အတိုင်းသူ့ရဲ့တန်ဋိဌာခိုင်မာမှုအပေါ်မြန်မာသမ္မတဦးသိန်းစိန်ကိုချီးကျူးလိုပါတယ်။အလားတူပဲကာကွယ်ရေးဦးစီးချုပ်ကိုလည်းချီးကျူးလိုပါတယ်။ရွေးကောက်ပွဲရလဒ်ကိုလက်ခံပုံရပြီးအသွင်ကူးပြောင်းရေးကာလမှာအနေဒီကိုထောက်ပံ့ပေးသွားမယ်လို့လည်းသူကကတိပေးပြောဆိုခဲ့ပါတယ
်ပထမအကြိမ်ကျင်းပပြုလုပ်တဲ့ရွေးကောက်ပွဲဟာသက်တမ်းနှုန်နယ်တဲ့ဒီမိုကရေစီအတွက်အဓိကကြတဲ့အချက်မဟုတ်ပဲလက်ရှိအာဏာရပါတီအနေနဲ့အတိုက်ခံပါတီစီကိုအာဏာလွဲပြောင်းပေးဖို့ကအဓိကကြတာဖြစ်တယ်လို့လည်းမက်ရှ်မက်ကနာကပြောပါတယ
် In many ways the key test for a young democracy is not the
ပြောမယ်ဆိုရင်တော့ပထမအကြိမ်ပြုလုပ်ခဲ့တဲ့ရွေးကောက်ပွဲဟာတက်တမ်းမှုသေးတဲ့ဒီမိုကရေစီအတွက်အဓိကစမ်းသပ်ချက်မဟုတ်ဘဲပထမအကြိမ်ရွေးကောက်ပွဲကနေအာဏာရပါတီကအတိုက်ခံစီအာဏာလွဲပြောင်းပေးဖို့ကအဓိကအကဲဆတ်မှုဖြစ်ပါတယ်။ဒါမှပဲမြန်မာနိုင်ငံအတွင်းအာဏာလွဲပြောင်းရေးဟာအရေးပါမှာဖြစ်ပါတယ်။သမ္မတနဲ့ကာကွယ်ရေးဦးစီးချုပ်နေအောင်စလုံးအနေနဲ့ရွေးကောက်ပွဲကနေစပ်ပြီးသူတို့ရဲ့အပြုသဘောဆောင်တဲ့လုပ်ရက်တွေကိုဆက်လက်လှုပ်ဆောင်သွားကြဖို့နဲ့တင့်တော်တဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေချမှတ်ဖို့အတွက်လာမယ့်ရက်တွေအတွင်းဒေါ်စုနဲ့တွေ့ဆုံဆွေးနွေးကြဖို့ကိုလည်းတိုက်တွန်းလိုပါတယ်
။မကြသေးရင်ကပဲသမထကာကွယ်ရေးဦးစီးချုပ်နဲ့လွှတ်တော်ဥက္ကဋ္ဌတို့နဲ့တွေ့ဖို့ဒေါ်ဆန်းစုကြည်အနေနဲ့တောင်းဆိုထားပါတယ်။မြန်မာနိုင်ငံအနေနဲ့ဒီလိုအခြေအနေရောက်ဖို့အတွက်အမေရိကန်နဲ့မြန်မာနိုင်ငံဆက်ဆံရေးကြမှာအများကြီးကြိုးပမ်းလှုပ်ဆောင်ခဲ့ရတယ်လို့လည်းMitch McConnell ကပြောပါတယ
် The road to bring the bilateral relationship to where it stands today has been a long
ဒီကနေ့အခြေအနေအထိရောက်အောင်နိုင်ငံအခြားဆက်ဆံရေးမှာတော်တော်လေးခီးကြရှည်ခဲ့ရပါတယ်ဒီအာဏာလွဲပြောင်းရေးဟာမြန်မာသမိုင်းမှာမတ်ကြောက်တင်ရမယ့်အရေးပါတဲ့အရာတစ်ခုဖြစ်ချင်ပါတယ်နိုင်ငံအသွင်ကူးပြောင်းရေးအတွက်ပြန်လည်အားကောင်းစေမယ့်အခွင့်အရေးတရားဖန်တီးသလိုလည်းဖြစ်လာပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့နိုဝင်ဘာလ15ရက်နေ့မှာထုတ်ပြန်တဲ့ရွေးကောက်ပွဲရလဒ်တွေအရ NLD ပါတီကပြည်သူ့လွှတ်တော်အမှတ်255ဦးနဲ့လွှတ်တော်အမှတ်296ရန်ကုန်နှုတ်အနိုင်ရရှိခဲ့တယ်လို့အမျိုးသားလွှတ်တော်အမှတ်135ဦးနဲ့80ရန်ကုန်နှုတ်အနိုင်ရရှိခဲ့တဲ့အတွက်ပြည်ထောင်စုလွှတ်တော်မှာအမှတ်390ရရှိထားပြီဖြစ်ပါတယ်ဒါအပြင် NLD ပါတီကတိုင်းဒေသကြီးပြည်နယ်လွှတ်တော်အမှတ်492ဦးနဲ့95ရန်ကုန်နှုတ်ရရှိသွားပြီဖြစ်ပါတယ်လက်ရှိရွေးကောက်ပွဲရလာရ NLD ပါတီအနေနဲ့ဒုသမ္မတနှုတ်တင်မြောက်ခွင့်ရရှိသွားပြီဖြစ်တယ်လို့အစိုးရဖွဲ့ခွင့်လည်းရရှိသွားပြီဖြစ်ပါတယ်မက်ရှ်မက်ကနာဟာရွေးကောက်ပွဲအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့ပေါ်ကျင်းနာအရာကြောင့်ပြောပေမဲ့လည်းမွတ်စလင်ရိုဟင်ဂျာတွေမဲပေးခွင့်ရုပ်သိမ်းခံရတာတွေပါဝင်တခြားစိတ်ပျက်စရာကိစ္စတချို့ရှိခဲ့တယ်ဆိုတာကိုလည်းမှတ်ချက်ပေးပြောဆိုခဲ့ပါတယ်အမေရိကန်ရီပပ်ဘလီကန်အထက်လွှတ်တော်မှအများစုခေါင်းဆောင်မက်ရှ်မက်ကနာဟာဒေါ်ဆန်းစုကြည်နဲ့မြန်မာနိုင်ငံဒီမိုကရေစီရေးအတွက်ဆွန့်ဆွန့်တမန်အားပေးထောက်ခံဆောင်ရွက်ခဲ့သူဖြစ်တယ်လို့2012ခုနှစ်ဇန်နဝါရီလတုန်းကလည်းမြန်မာနိုင်ငံကိုသွားရောက်ပြီးဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သူလည်းဖြစ်ပါတယ်ရှင်
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တစ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်ဆိုလို့ရှိရင်တော့ခုနကပြောခဲ့တဲ့လိပ်စာတွေအတိုင်းပဲဆက်သွယ်နိုင်ပါတယ်ရှင်အခုဆက်လက်ပြီးတော့ရွေးကောက်ပွဲမှာအပြသက်ရှုံနှိတ်ခဲ့ပေမဲ့ပြည်သူလူထုရဲ့ရွေးချယ်မှုကိုလက်ခံကြရမှာဖြစ်တယ်လို့လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးနဲ့ပါတီကပြောဆိုလိုက်ပါတယ်လွှတ်တော်တွင်မှာအတိုက်အခံဖြစ်ရက်တီမှာမဟုတ်ပဲသဘောထားတူညီတဲ့နိုင်ငံအရေးအရာကိုဘူးပေါင်းလှုပ်ဆောင်သွားမယ်လို့လည်းပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်ရွေးကောက်ပွဲမှာမရှိမလရှုံနှိမ့်ခဲ့ရတဲ့လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအစိုးရတက်လက်ထက်မှာရှစ်ဆက်ဘလို့ရက်တီသွားမလဲဆိုတာကိုတော့မတ်တိန်ညီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာပြီးတဲ့ရွေးကောက်ပွဲရလဒ်တွေအရလက်ရှိအာဏာရပြည်ထောင်စုချမ်းခံရေးနဲ့ဖွံ့ဖြိုးရေးပါတီကအဓိကအထိုက်ခံမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုမရှုမလရှုံ့နှိမ်နေတာဖြစ်ပါတယ်။လက်ရှိလွှတ်တော်မှာဥပဒေပြုခွင့်အာဏာအပြည့်အဝရရှိထားတဲ့အနေအထားကနေလွှတ်တော်ရင်းမှာလူနည်းစုအတိုက်အခံဖြစ်ကိုရောက်ရှိသွားမယ်။လက်ရှိအာဏာရပြည်ထောင်စုချမ်းခံရေးနဲ့ဖွံ့ဖြိုးရေးပါတီကတော့နိုင်ငံအရေးအရာကိစ္စတိုင်းကိုအတိုက်အခံလုပ်မှာမဟုတ်ဘူးလို့ပါတီရဲ့ပူရဲဥက္ကဋ္ဌဦးသေးဦးကအခုလိုပြောဆိုလိုက်ပါတယ်
။သူများတွေကဘလောက်ပဲအတိုက်ခံလို့ပြောကျွန်တော်တို့ကအတိုက်ခံလို့မပြောဘူးလို့ဖို့ကိုင်မဲ့လို့ပဲပြောခဲ့တယ်။နော်အဲ့တော့ကျွန်တော်တို့မှာအတိုက်ခံမရှိဘူး။ကောင်းတဲ့ဥစ္စာတွေပေါင်းလို့မယ်။နော်တူတာတွေပေါင်းလို့မယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကရွေးကောက်ပွဲရလဒ်တွေအပြီးတက်မထုတ်ပြန်နိုင်သေးပဲတချို့တဝက်ကြမ်းရှိနေသေးတယ်လို့အနိုင်ရလွှတ်တော်အမတ်တွေကိုတိုင်ကြားမှုတွေအငင်းပွားမှုတွေကလည်းတစထွက်ပေါ်လာနေပါတယ်။အခုလွှတ်တော်အမတ်ဖြစ်ခြေညာခံထားရသူတွေကိုရွေးကောက်ပွဲရလဒ်တွေအပြီးတက်ခြေညာပြီးတဲ့နောက်45ရက်တိုင်အငင်းပွားခွင့်တိုင်ကြားခွင့်ကလည်းရှိနေသေးတာပါ။ဒါပေမဲ့လက်တလောထွက်ပေါ်လာတဲ့ရလဒ်တွေအရာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအပြတ်အသတ်အနိုင်ရတာကတော့ပြည်သူလူထုရဲ့ရွေးချယ်မှုဖြစ်လို့လက်ခံရမှာဖြစ်တယ်လို့လည်းပြည်ခိုင်ဖြိုးပါတီရဲ့ပူတွဲဥက္ကဋ္ဌဦးသေးဦးကပြောပါတယ်
။ဒါပြည်သူတွေကရွေးကြည့်တာပေါ့ဒီမိုကရေစီလမ်းကြောင်းမှာပြည်သူကနေပြီးတော့ဆုံးဖြတ်တယ်ပြည်သူကရွေးတယ်ပြည်သူကနေပြီးတော့မှစီမံခန့်ခွဲနိုင်မဲ့လူကိုသူရွေးတယ်အဲ့တော့ရွေးကြည့်လို့အဆင်ပြေတယ်မပြေဘူးဆိုတော့အချိန်နဲ့ပြောမှာပေါ့
လက်ရှိပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီရဲ့အတွေ့အမှုအဖြစ်တာဝန်ယူထားသူပြည်ထောင်စုချမ်းခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်အမတ်ဦးစောလှထွန်းကတော့အခုလိုရှုံ့နှိမ့်မဲ့အရေးကြိုတွေးထားပြီးသားဖြစ်တယ်လို့ပြောဆိုခဲ့ပါတယ
်။ဒါတော့မျောလင့်ထားပြီးသားပါ။ပြီးတော့လွှတ်တော်ကြီးတစ်ခုအနေနဲ့လည်းပထမဆုံးအတွေ့အကြုံသာဖြစ်တာလေဒီမိုကရေစီကြောင်းလို့ဒါမလွဲမသွေကြုံတွေ့ရမယ့်ဟာပဲ။ဝင်းရွေးကောက်မယ်နိုင်တဲ့သူတွေရှိမယ်ရှုံ့တဲ့သူတွေရှိမယ်
ရှုံးနေတဲ့အပေါ်မှာဝမ်းနဲ့စိတ်မကောင်းဖြစ်ရပေမဲ့ဒီမိုကရေစီစနစ်အရာပြည်သူတွေရဲ့ရွေးချယ်မှုနဲ့နိုင်တခါရှုံးတက်လက်ဖြစ်နေအောင်ပါပဲလို့လဲလက်ရှိအာဏာရပြည်ထောင်စုချမ်းခံရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပူရဲဥက္ကဋ္ဌဦးသေးဦးကပြောဆိုသွားပါတယ်
။တာမန်ရတော့မယ်ဆိုရင်စိတ်မကောင်းဖြစ်တယ်လို့ပြောလို့ရတယ်။သို့တော်လည်းဒါဖြစ်နေမြစ်တိုက်တဲ့ကိစ္စပဲ။တချိန်လုံးကလည်းကျွန်တော်များနေတာပဲ။အခုကျွန်တော်များနေတယ်ဒီဘက်ကနေနေတယ်။အဲနောက်တစ်ချိန်ကျရင်သူတို့ကများတယ်ကျွန်တော်ကနေတယ်။ဒါဖြစ်ဦးဖြစ်စင်နေပဲ။ဒီမိုစီကျင့်စဉ်ကိုကျင့်သုံးနေတဲ့ကျင့်သုံးစားနိုင်ငံတွေမှာဒါတွေဖြစ်မှာ
ပြည်ထောင်စုချမ်းခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဘက်ကလက်ရှိရွေးကောက်ပွဲမှာလွှတ်တော်2ရပ်ပေါင်းအမတ်နေရာ42နေရာပဲရရှိထားတဲ့အချိန်မှာအဓိကအတိုက်အခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့အမတ်နေရာ390အနိုင်ရရှိထားပါတယ်ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုပြီးအာဏာလွှဲပြောင်းရေးကိုငြိမ်းငြိမ်းချမ်းချမ်းဖြစ်စေရပါမယ်လို့ပြည်သူ့ချမ်းခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌလည်းဖြစ်သူတမရဦးသိန်းစင်ကအကြိမ်ငြိမ်ကြိပေးပြောဆိုနေသလိုတမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောက်လိုင်းဘက်ကလည်းပေါ်လာမဲ့အစိုးရသည်နဲ့လက်တွဲအလုပ်လုပ်မယ်လို့ပြောဆိုထားပါတယ်။တချိန်တည်းမှာပဲလက်ရှိရှုံးနေနေတဲ့ပြည်သူ့ချမ်းခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဘက်ကရွေးကောက်ပွဲရလဒ်ကိုလက်တင်ခံတယ်လို့ပြောဆိုနေကြတာကြောင့်အစိုးရသည်တရားငြိမ်းချမ်းစွာပေါ်ပေါက်လာရေးပြည်သူတွေချားမှာတတိထားပြီးအကောင်းမြင်မျှော်လင့်ချက်တွေတိုးလာနေပါတယ်ရှင်
။မတ်တိန်ကြီးတိုင်းစူးစီးတင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ရှမ်းပြည်နယ်အလဲပိုင်းမှာအခုရက်ပိုင်းအတွင်းမြန်မာအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒုက္ခသည်ထောင်ပေါင်းများစွာအိုးအိမ်ဆွန့်ပြီးထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေပေါ်လွန်စွာမှစိတ်ဒီကမှာရှင်စိုးရိမ်မကင်းဖြစ်မိကြောင်းကုလသမဂ္ဂလူသားချင်းစာနာမှုအေဂျင်စီကတင်းလာနေကပြောဆိုလိုက်ပါတယ်အခြေအနေပေးလာတာနဲ့အမျှစစ်ပြေးဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေကိုဝေငှပေးဖို့အစဉ်သင့်ပြင်ဆင်ထားကြောင်းလဲနယူးယောက်မြို့ကုလသမဂ္ဂယုံက VOA ကိုပြောဆိုပါတယ်ဒီအကြောင်းပြည်စုံကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်
ရွေးကောက်ပွဲကျင်းပခဲ့ပြီးနောက်နေ့တွေကဆက်လို့ NCA လို့ခေါ်တဲ့တနင်္ဂနွေလုံးအပြည့်ရရေးစာချုပ်မှာလက်မှတ်မထိုးတဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့တွေကိုအစိုးရတပ်တွေကဇက်တိုက်ဆိုသလိုထိုးစစ်ဆင်လာတာတွေ့ရပါတယ်။ရှမ်းပြည်နယ်မိုင်းရှုမြို့နယ်ဝမ်ခွေရွာအနီးဒေသမှာမြန်မာအစိုးရတပ်က SSPB SSA ရှမ်းပြည်မြောက်ပိုင်းတပ်တွေကိုမနေ့တုန်းကထိုးစစ်ဆင်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ SSPB SSA တပ်ပြောခွင့်ရသူဘုံမူကြီးဆိုင်းလာကအခုလိုပြောပါတယ်။
အခုကသူတို့လေချောင်းနဲ့ပြန်လာတိုက်ကြတယ်။မနေ့ကအဲ့ဒီတိုက်ပွဲနေရာကိုပြန်တိုက်တယ်။လွယ်ဖွေးပါ။လွယ်ဖွေးတောင်းပါတော့။ဒီနေ့တော့အဲ့ဒီရဟကလေးစီးလေနော်။ရဟကလေးစီးခုထပ်ပြီးတော့ကြားနေတော့မယ
်။အလားတူပဲရှမ်းပြည်နယ်မိုးမိတ်မြို့တော်ကွန့်ရွာနားမှာ TNLA တအောင်းပလောင်တပ်တွေနဲ့အစိုးရတပ်တွေကြားမနေ့ကဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေကို TNLA တပ်ပြောခွင့်ရသူဗိုလ်ကြီးတာအိုက်ကျော်ကပြောပါတယ
်။မနေ့ရှိနိုင်လေးစံလာလို့မှာတိကျလို့ဆက်ကတိုင်းရင်းကနေဖုန်နေဒီစရာတက်ကဓမ္မကုဖုန်တို့တမန်ဘုံမင်းကြီးနဲ့ပေါကွန်ကြီးအနိမဖြစ်တယ်ကျေလို့ရှိတဲ့နေရာကိုတော့လည်းလည်းလည်းမတက်ရသမင်တကာဒီတော့ချောင်းဖန်ကြည့်လို့တော့
ခုလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်ရှမ်းပြည်နယ်မိုင်းရှူမိုင်းနောင်ကျေးသီးနဲ့အခြားရွာတွေကဒေသခံအနည်းဆုံး6000ကျော်မိမိတို့အိုးအိမ်ကိုစွန့်ပြီးစစ်ဘေးတန်းဆောင်နေကြရပါတယ်အဲ့ဒီစေဘေးဒုက္ခသည်တွေအတွက်အမနာမစိုးရိမ်မိကြောင်းကုလသမဂ္ဂလူသားချင်းစာနာမှုအေဂျင်စီကတနင်္လာနေ့ကပြောဆိုလိုက်တာပါကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့လက်ထောက်ပြောခွင့်ရပုဂ္ဂိုလ်မစ္စတာဖာရင်ဟတ်ပြောတာက
Humanitarian agencies are very concerned by the recent clashes in Central Shan State and by reports of up to 6000 people displaced by the fighting
မကြမ်းသေးခင်ကရှမ်းပြည်နယ်အလဲပိုင်းမှာတိုက်ပွဲတွေဖြစ်ပြီးဒေသခံ6000လောက်အိုးအိမ်စွန့်ပြီးတော့ဒုက္ခသည်အဖြစ်ထွက်ပြေးနေရတာနဲ့ပတ်သက်လို့ကုလသမဂ္ဂလူသားချင်းစာနာမှုအေဂျင်စီအနေနဲ့များစွာဆွေးနွေးမိပါတယ်။အဲ့ဒီဒုက္ခသည်တွေစစ်ပေးလုံခြုံနိုင်ဖို့နဲ့လူသားချင်းစာနာတဲ့အကူအညီတွေကိုလက်ခံနိုင်ဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေဟာသက်ဆိုင်ရာအာဏာပိုင်တွေနဲ့ရောဒေသခံအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေကြပါတယ်
။ To provide assistance to people in immediate need including providing food, water.
ကုလသမဂ္ဂနဲ့သူနဲ့လက်တွဲဆောင်ရွက်နေတဲ့အဖွဲ့တွေဟာဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေဖြစ်တဲ့ရေ၊အစားအစာ၊အဝတ်အထည်ချုံဆောင်စေးနဲ့ယာယီတဲအိမ်တွေကိုကူညီပေးသွားဖို့ရှိပါတယ်ပြီးခဲ့တဲ့အပတ်ထဲမှာပဲကုလသမဂ္ဂအဖွဲ့တွေကဒုက္ခသည်တွေရဲ့ဆွေမျိုးအတိုင်းဝိုင်းနဲ့တွားရောက်တွေ့ဆုံပြီးအခြေအနေကိုအနိကစောင့်ကြည့်နေပါတယ်အခြေအနေတွေငြိမ်သက်လာတာနဲ့ကူညီထောက်ပံ့မှုတွေအမြန်ဆုံးလုပ်သွားဖို့အစဉ်သင့်ပြင်ဆင်ထားပါတယ
်မစ္စတာဖာရင်ဟတ်ပြောဆိုသွားတာပါရှမ်းပြည်နယ်မှာ NLD ပါတီပြီးရင်အများဆုံးအနိုင်ရတဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကတော့စစ်ပွဲတွေရပ်ဆိုင်းဖို့နီလန်းရှာနေတယ်လို့စစ်ပေးဆောင်ဒုက္ခသည်တွေကိုကူညီသွားနိုင်ဖို့လှုပ်ဆောင်နေတယ်လို့ SNLD ပါတီဒုက္ခသည်ဆိုင်းစောအောင်ကပြောပါတယ
်လူတွေကဒုက္ခရောက်နေတယ်နေ့တိုင်းကိုကဖက်ပြေးတိတ်ဆောင်နေရတယ်အဲ့တော့ဒီစစ်ပွဲဟာရပ်ပြီးတော့မှဒီနိုင်ငံကြီးကိုနိုင်ငံကြီးနေဖြည့်ရှင်းမှာတယ်ဒါကငြိမ်းချမ်းတဲ့လူကိုရမယ်ဆိုတာကိုကျွန်တော်တစ်တိုင်းမှမှယုံနဲ့ယုံကြည်တယ်အားလေးအထုတ်ပြီးတော့လှုပ်နေတာဒီမှာဒုက္ခရောက်နေတဲ့လူတွေကအဲအနားမှာရောက်နေတော့ကျွန်တော်တို့တတ်နိုင်တဲ့သက်ကအခုဒီပေးဖို့ပါဝင်လူသားမှုဒါမျိုးတွေနဲ့အမြတ်လုပ်တော့ပေးနေတာရှိပါတယ်
။ရှမ်းဒေသမှာအခုလိုအစိုးရတပ်ကစစ်ပွဲတွေဆင်နွှဲနေတာဟာနေမြေမတည်ငြိမ်အောင်နဲ့အာဏာလွှဲပြောင်းရေးကြံ့ကြာအောင်အချိန်ဆွဲဖို့ပြင်ဆင်လိုတဲ့သဘောလို့ SSPB SSA တပ်ပြောခွင့်ရဘူမူကြီးဆိုင်လာကသုံးသပ်ပါတယ
်။အဲ့ဒီတိုက်ပွဲတွေကသူတို့ကြိုပြင်ဆင်ပြီးတော့ဒီကောက်ပွဲရလတ်ဆုံးနေတော့အဲ့ဒီတိုက်ပွဲတွေဖန်တီးတာပေါ့တော့အဲ့ဒီနေမီမတည်ငြိမ်အောင်တော့ရှင်းရှင်းပြောရမယ်ဆိုရင်ကျွန်တော်တို့ကအဲ့ဒီအာနာလွှဲပြောင်းပြေးမှုမှာတော့အချိန်ကြောင်တုံဆိုင်နေအောင်အဲ့ဒါဖန်တီးနေသလားလို့ပဲကျွန်တော်ကတုံတက်ရတာပေါ့တော့
ဒီတော့တွင်ကချင်ပြည်နယ်မိုးညင်းမြို့အနီးမှာလဲအစိုးရတပ်တွေကကချင် KIA တပ်တွေကိုလေကြောင်းတပ်အကူနဲ့ပြီးခဲ့တဲ့ရက်ပိုင်းတွင်ထိုးစစ်ဆင်နေပါတယ်ခင်ဗျာ
ကိုညာဝင်းအောင်ရဲ့စူးစီးတင်ပြချက်ပါ VOA ကထုတ်လွှင့်ပေးနေတဲ့ကျမ်းမာရေးတိုက်ပံနဲ့နီးပညာအမျိုးသမီးခန္ဓာဘလော့ဂါတွေပြောသမျှအစီအစဉ်မြမရေးသုံးသက်ချက်မနေ့ကအင်္ဂလိပ်စာသင်ခန်းစာနဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းစတဲ့သတင်းပတ်အခန်းဓာတ်တွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း7နာရီထိတချင်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းမှာတော်ရရှင်များရှင် VO American သံဗုဒ္ဓဟူးနေ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းတိုမီတာ24 32 40နဲ့လိုင်းလာမီတာ190တို့ကနေဆက်လက်တင်ဆက်ပေးနေပါတယ်။အခုထုတ်လင်းသွားမယ့်ဒုတိယပိုင်းနာရွေးအစီအစဉ်မှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနေ့ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့ American အစိုးရရဲ့သဘောထားအမြင်တွေကိုတင်ဆက်ပေးမယ့်အပြင်အင်္ဂါနေ့ရကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းမှာတော့
အစီအလမထူတယ်ငါတို့ပြောပြနေတဲ့စီတိုက်ကြဲကြီးတွေဆက်ချင်နေတဲ့ထူးထူးတွေချိန်နေတဲ့ဆိုတဲ့ဟာကြီးကကျွန်တော်တို့အင်ဒါမစိတ်ကောင်းစရာကြားနေရတဲ့အတွက်ဒီကိစ္စတွေကလည်းအများဆုံးဖြတ်တက်မှုအတွက်ပေါ့နော်တစ်ခုခုအဖြေရှာပြီးတော့အများဆုံးလုပ်ပေးဖို့လိုတယ်လို့ကျွန်တော်တို့ကခင်ပါတယ
် Trigger မျိုးသမီးအဖွဲ့ကဒေါခင်လေးပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုအရင်ဦးဆုံးတော့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်မနန္ဒာချမ်းနဲ့အတူဒေါ်လလတ်တန်းကစူးစီးတင်ပြထားပါရရှင
်ဒီနေ့မြတ်တွေတင်ပြပေးမယ့် idiom အသုံးကတော့ Greek ဒန်တာယီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက A C H I L L E SAchilles ကတော့လူနာမည် H-E-E-L heel ကတော့ခြေဖနောက်ဖြစ်ပါတယ်ဒါကြောင့်စကပိုက်တစ်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင် Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည့်ဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖူးရင်သိကြမှာပါ Greek ဒန်တာယီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီးsticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထီးတဲ့နေရာအလုံးမှာ Achilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်။ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထီးတဲ့အတွက်အဲ့ဒီတနေရာမှာတော့ထီးရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီး Homer ရဲ့ Iliad ကဗျာမှာ Trojan စစ်ပွဲများအတွင်း Achilles ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒါဒါကြီးဖွဲ့ဆိုထားတာဖြစ်ပါတယ်တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီး Paris က Achilles ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုမျှားနေပြင်ပြီးတဲ့အခါ Achilles အသက်ဆုံးရှုံးရတဲ့ဒန်ဒါကြီးပါဒါကြောင့်လူတဦးဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာဏာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ွက်တစ်ခွက်တော့ရှိစမြဲပါအဲ့ဒါကို Achilles heel လို့ရည်ညွှန်းပြောလို့ရှိပါတယ်ဒီသုံးနေပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Many people don't know this but Henry's inability to see another person's point of view is his Achilles heel
လူအများကတော့မသိကြဘူးလေဒါပေမဲ့လို့ Henry ရဲ့တခွက်သေးရှိတဲ့ပြညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထည်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေသိမသိကြတဲ့လူတူဦးရဲ့ပြညာခွက်ကိုရည်ညွှန်းပြောခြင်းရင်ဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ခုနထုတ်လွှင့်ခဲ့တာကတော့ဒေါ်လလတ်သန်းရဲ့အင်္ဂလိပ်စာသင်ခန်းစာဖြစ်ပါတယ်အသံဖိုင်မာယွင်ထုတ်လွှင့်ခဲ့တဲ့အတွက်သောရရှင်တွေကိုလည်းတောင်းပန်ပါတယ်အခုတော့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်နိုင်ပါပြီရှင်
Myanmar to continue friendly policy toward China. မြန်မာနိုင်ငံအနေနဲ့တရုတ်နဲ့ပတ်သက်ပြီးရင်းနှီးတဲ့မူဝါဒဆက်လက်ကျင့်သုံးသွားမယ်ဆိုတဲ့ခေါင်းစဉ်နဲ့ဆင်ဝါသတင်းတစ်ပုဒ်မှာတော့2015ရွေးကောက်ပွဲပြီးအသစ်တက်လာမဲ့အစိုးရအနေနဲ့တရုတ်ပါဝင်နိုင်ငံအားလုံးနဲ့ရင်းနှီးတဲ့နိုင်ငံခြားရေးမူဝါဒကိုဆက်ပြီးကျင့်သုံးသွားမှာဖြစ်တယ်လို့အထူးသဖြင့်အိမ်နီးချင်းနိုင်ငံတွေနဲ့ပုံမှုအလေးပေးဆက်ဆံသွားမယ်လို့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်တဲ့အကြောင်းနဲ့အစချီထားပါတယ်ဒါအပြင်တရုတ်ပါဝင်နိုင်ငံအားလုံးကနေမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကကြိုဆိုခဲ့ပြီးရင်းနှီးမြှုပ်နှံမှုတွေလှုပ်ဖို့အတွက်မြန်မာပြည်သူတွေရဲ့ယုံကြည်မှုကိုရရှိဖို့ကလည်းအရေးကြီးတဲ့အကြောင်းသူမကပြောဆိုခဲ့တာပါ2013ခုနှစ်မှာတရုတ်သမ္မတရှီဂျင်းပင်အဆိုပြုခဲ့တဲ့ပိုလန်မှာစီးပွားရေးပတ်လည်နဲ့21ရာစုပင်လယ်ရေချောင်းပိုလန်မှာအစီအစဉ်တွေဟာသက်ဆိုင်သူအားလုံးအတွက်အကျိုးရှိလိမ့်မယ်လို့မျှော်လင့်တဲ့အတွက်ဒေါအောင်ဆန်းစုကြည်ကချီးကျူးတယ်လို့လည်းဆိုထားပါဗျ။ဦးစားပေးကိစ္စရပ်တွေအနေနဲ့မြန်မာနိုင်ငံမှာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့လူတွေရဲ့ဘဝအဆင့်တန်းတိုးတက်ဖို့နဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုတွန်းအားပေးဖို့ဒီမိုကရေစီလုပ်ငန်းစဉ်ကိုဗက်ညီမျှမှုရှိရှိအကောင့်ထည့်ဖော်သင့်တယ်လို့ဒေါအောင်ဆန်းစုကြည်ကယုံကြည်ထားကြောင်းလဲဆောင်းမရှင်ကဆိုထားပါတယ်။ဤကုန်းမှာတော့မြန်မာပြည်မှာအပြောင်းလဲတွေတိတ်ကိုလိုအပ်နေပြီးလူမှုအနေနဲ့လည်းဒီအပြောင်းလဲကိုလိုချင်တာကြောင့် NLD ကိုထောက်ခံခဲ့တာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ထောက်ပြချက်နဲ့အဆုံးသတ်ထားပါတယ်ရှင်
။ဆက်လက်ကြည့်ပြပြီးမှကတော့မြန်မာနိုင်ငံမှာအပြောင်းလဲဖြစ်ဖို့အချိန်မြင့်နေချိန်မှာစီဆူရဟောင်းခရိုနီစီဝိုင်းလုပ်ငန်းရှင်ကြီးတူကတော့အခြေအနေဟာပုံမှန်ပဲရှိနေတယ်လို့ရှုမြင်နေတဲ့အကြောင်းခေါင်းကြီးနဲ့ရေးသားထားတဲ့ Rider သတင်းတစ်ပုဒ်ကနေကောက်နှုတ်တင်ပြလိုပါတယ်။မကြာမီကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲမှာဒေါ်အောင်ဆန်းစုကြည်ဟာတောင်ပြိုကမ်းပြိုအနိုင်ရရှိလိုက်တဲ့သတင်းကြောင့်လွှတ်တော်မှအမတ်နေရာဆုံးရှုံးခဲ့တဲ့အပြင်မြန်မာစစ်ဆေးရဟောင်းနဲ့ဆက်သွယ်မှုရှိတဲ့အတွက်အမေရိကန်ရဲ့ဓာတ်ခပိတ်ဆို့မှုကိုဆက်လက်ခန့်နေရတဲ့စီးပွားရေးလုပ်ငန်းရှင်ကြီးဦးကင်ရွှေလိုမြန်မာစီးပွားရေးလုပ်ငန်းရှင်ကြီးတွေအတွက်တော့သတင်းစိုးဖြစ်မယ်လို့ယူဆနိုင်စရာရှိပေမဲ့လို့လေတကယ်တော့သတင်းစိုးဖြစ်ချင်မှဖြစ်မှာပါရန်ကုန်ရှိသူ့ရဲ့ခန်းနားလှတဲ့ရုံးခန်းမှာဥခင်ရွှေကနိုင်ငံတကာသတင်းမီဒီယာကိုပေးခဲ့လှတဲ့တွေ့ဆုံမိ мян ခန်းတရက်မှာဒေါ်ဆန်းစုကြည်ရဲ့အဂတိကင်းတဲ့အနေအထားကြောင့်နိုင်ငံခြားရင်းနှီးမြှုပ်နှံရှင်တွေလာခဲ့ရင်သူတို့နဲ့ဒန်းတူစီးပွားရေးပြိုင်လုပ်နိုင်တာကတော့နိုင်ငံတွင်းမှာရှိတဲ့ခရိုနီတွေကလွှဲရင်တခြားဘယ်သူမှမရှိဘူးလို့လေဥခင်ရွှေကတွေ့ဆုံမိ мян ကမှပြောခဲ့တယ်လို့ဆိုပါတယ်။ဒီနှစ်တာကာလအတွင်းမှာမြမကျင်းနာဆက်သွေးလုပ်ငန်းကဘာလက်ခီးသွားဆောက်လုပ်ရေးနဲ့ဗန်လုပ်ငန်းကဏ္ဍတွေဟာစစ်တပ်ထောက်ခံတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့သူတို့နဲ့ဆက်သွယ်ကောင်းတဲ့ရေပေါ်စီမိသားစု20ခန့်လက်ထဲမှာပဲရှိနေကြတာဖြစ်တယ်လို့လေသတင်းထဲမှာဖော်ပြထားပါတယ်။ဒီနေ့မြို့နာမှုအစ်တစ်ဝင်လာရင်လေသူတို့ဘန္တာတိုက်တွေပဲတွမဖြစ်တဲ့အတွက်အသေးစားအလတ်စားကိုထုကိုတာစီးပွားရေးလုပ်ငန်းရှင်တွေနေနဲ့ဝင်ပြိုင်နိုင်မဲ့အနေအထားမှာမရှိတဲ့အတွက်ကြောင့်နိုင်ငံရေးလောကနဲ့လွတ်တော်မှာခရိုနီတို့ရဲ့လွှမ်းမိုးမှုဟာရွေးကောက်ပွဲကြောင့်ဇက်သိမ်းခဲ့ရပြီးမဲ့လို့လေစီးပွားရေးကဏ္ဍမှာတော့ဘူနေမြဲကြားနေမြဲထိန်းထားကြမယ်အလားလာရှိနေပုံပေါ်တယ်လို့ရိုက်တာသတင်းမှာပေါ်ပြထားတာကိုတင်ပြလိုက်ရပါတယ်ရှင်
ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ခဲ့ရတာပါအခုတော့အင်္ဂါနေ့ရကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ထုတ်လို့ရမူမတ်ဆုမွန်နဲ့အတူမတ်တိန်ကြီးထိုက်ကစီစဉ်တင်ဆက်ထားပါတယ်ရှင
်မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်တော်ရရှိများရှင်လက်ရှိအစိုးရရဲ့၅နှစ်သက်တမ်းကကုန်ဆုံးဖို့နောက်ထပ်၄လလောက်ပဲကျန်ပါတော့တယ်ဒီလိုအခြေအနေမျိုးမှာလက်ရှိအစိုးရအနေနဲ့ကျန်နေသေးတဲ့သက်တမ်း၄လအတွင်းမှာပြည်သူလူထုအတွက်အကောင်းဆုံးဘာတွေများလက်တွေ့လှုပ်ဆောင်ပေးနိုင်ပါသေးတယ်လဲနောက်ကျမတို့ပြည်သူလူထုအနေနဲ့ရောဘာတွေများလှုပ်ဆောင်ပေးစေချင်ပါသလဲဆိုတာကိုဒီညမှာဆွေးနွေးကြဖို့ဖြစ်ပါတယ်ရှင်ပါဝင်ဆွေးနွေးကြမဲ့သူတွေကတော့ဒီလူပောင်သစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောနောက်မြန်မာနိုင်ငံစံစဘာအသင်းချုပ်ရဲ့ဒုတိယဥက္ကဋ္ဌနောက်စီးပွားရေးလုပ်ငန်းရှင်ကြီးတဦးလည်းဖြစ်တဲ့ဒေါက်တာဆူထွန်း Trigger Women အဖွဲ့ကဒေါခင်လေးတို့ကိုဆွေးနွေးပေးဖို့ကျမတို့ဖိတ်ခေါ်ထားပါတယ်။နောက်ကျမတို့သောရရှင်တချို့လည်းပါဝင်ဆွေးနွေးကြဖို့ရှိပါတယ်ရှင်။ပထမဆုံးတော့လူပောင်သစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောရဲ့သဘောထားကိုအရင်ဆုံးနားထောင်ကြည့်ကြရအောင်ပါရှင်။ဒီလက်ရှိအစိုးရအနေနဲ့သက်တမ်းမကုန်ခင်ပြည်သူတွေအတွက်လက်တွေ့ဘာတွေများလုပ်ပေးနိုင်မယ်လို့ဥအောင်မိုးစောရှုမြင်ပါသလဲရှင်
အဲကျွန်တော်ကတော့အချက်၃ချက်မြင်ပါတယ်ဒီပထမတစ်ချက်ကတော့ကျွန်တော်တို့ကာတိကံကြောင်းသားတွေပေါ့နော်အဲ့ဒါတွေကိုပြန်လွှတ်ပေးဖို့ကိစ္စညံ့ညံ့ကန်ကန်အများဆုံးပေါ့ချင်းချင်းမရှိပြန်လွှတ်ပေးဖို့ကိစ္စဒါတစ်ချက်ဖြစ်တယ်ဒုတိယတစ်ချက်ကတော့ဒီငင်းငိုင်းနဲ့ပတ်သက်လို့ပေါ့နော်ငင်းငိုင်းနဲ့ပတ်သက်လို့တစုံတရာကျွန်တော်တိုင်းပြည်မှာအစပြုပြီးသွားပြီရေရှည်ဆက်ပြီးတော့ဒီငင်းငိုင်းနဲ့ပတ်သက်တဲ့ process ကိုဆက်ဆောင်မှုလို့ရတယ်ဒီညမှာခဏဒီတိုက်ပွဲတွေရှမ်းပြောက်မှာဖြစ်နေတယ်ဒီကကချင်ဘက်မှာဖြစ်နေတာတွေရှိတယ်။ဒါဒီငင်းငယ်ရဲ့ပတ်သက်လို့ဒီ process ကိုဆက်ပြီးတော့ချောချောမွေ့မွေ့နောင်ဆိုးရကတည်နိုင်သူ့အတွက်ကိုလက်ရှိဖြစ်နေတဲ့တိုက်ပွဲကိုဟိုဒီလက်ရှိသမရဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့ဒီရပ်ဆိုင်ပေးဖို့လိုလိမ့်မယ်။ဒီငင်းငယ်ရဲ့ဖြစ်စဉ်နဲ့ပတ်သက်လို့အခြေခံကောင်းတွေကိုတိတိကျကျချပီးသွားနိုင်မှုလိုလိမ့်မယ်လို့ကျွန်တော်မြင်ပါတယ်။ဒါဒုတိယတစ်ချက်ပဲ။တတိယတစ်ချက်ကျွန်တော်မြင်တာကတော့လက်ရှိကျွန်တော်တို့အတွင်ပြောင်းပေါ့လက်ရှိအာဏာရှင်ပြောင်းရင်းနဲ့ပတ်သက်လို့နော်ဒီရွေးချယ်ခံနိုင်ငံရေးပါတီနဲ့ရွေးချယ်ခံနိုင်ငံရေးပါတီရဲ့ခေါင်းဆောင်နဲ့တိတိကျကျဆွေးနွေးဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့ယူဆရတယ်။အတွင်ပြောင်းရေးချောမွေးဖို့နောက်ဆုံးအနေနဲ့တည်တည်ငြိမ်ငြိမ်နဲ့တိုင်းပြည်ကိုဆက်သွယ်ပြီးဦးဆောင်နိုင်မှုအတွက်ကိုတိတိကျဆွေးနွေးဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အဲ့တော့ဒါကတော့နိုင်ငံရေးဘိုင်းပေါ့နော်စီးပွားရေးဘိုင်းကလည်းကျွန်မဒီဒေါက်တာဆိုးထွန်းရဲ့သဘောထားအမြင်ကိုလည်းသိချင်ပါတယ
်ဟုတ်ကဲ့ပါကျွန်တော်အနေနဲ့ဒီလေယာစိုက်ပျိုးရေးကဏ္ဍဗမာပြည်ရဲ့ဒီအဓိကစီးပွားရေးကဏ္ဍတစ်ခုအနေနဲ့ရှိနေပါဘောနော်ဒီနေရာမှာလည်းကျွန်တော်အနေနဲ့လေယာသိသိကံလေယာပြင်နဲ့ပတ်သက်ပြီးတော့လည်းကျွန်တော်ဒါပြီးခဲ့တဲ့စစ်တော်စတန်းလေးမှာလိုအပ်တဲ့စကားစစ်ဆေးမှုပြုလုပ်ခဲ့တာဘောနော်ဒါနဲ့ပတ်သက်ပြီးတော့လေကျွန်တော်အနေနဲ့ဒါဟိုဒီစိုးရတဲ့တန်းမှာအပြည့်ပြောင်းဆောင်ရပေးနိုင်တော့လေဒီသမားရဲ့အတွက် UI ဒီကတနာရေးဖြည့်ရှင်းပေးနိုင်မယ်နေတာမျိုးကြောင့်မြင်တာပေါ့နော်။နောက်ဒုတိယတစ်ချက်အနေနဲ့ကတော့ကျွန်တော်တို့ကလက်ရှိအနေဆုံးနှုတ်ကလည်းလားစားတတ်မှတ်ပြီးရတာရှိတာပေါ့နော်။ဒီလိုလည်းပဲဒါလက်တွေ့အကောင်တွေပို့ဖို့အတွက်လည်းဒါဒီလိုတော့ပေါ့နော်။လက်ရှိဒါဒီစိုးရတဲ့တန်းမှာအော်ဒါကြတဲ့လုပ်ငန်းစဉ်တစ်ခုဖြစ်တဲ့ကြောင့်မို့ဒါကိုလည်းပြပြအောင်ဆောင်ရွက်ဆွေးနွေးတာပေါ့။နောက်တတိယတစ်ချက်အနေနဲ့ဆိုရင်တော့ကျွန်တော်တို့အနေနဲ့အဲလက်ရှိနေသားမှာဆိုရင်တော့ဒီမျိုးကြီးပေါင်းမှုဒါအဖြစ်နေပါတော့။ပြီးရတဲ့ဒီဧပြီလနေ့ပြီးတော့ဒီအော်ဒီဘာလာတိမှာတော့ကျွန်တော်က30ရာခိုင်နှုန်းကနေ40ရာခိုင်ဖြစ်တဲ့ကြောင့်မို့ခေါင်းပင်လုံးကြီးမြင့်မှုဖြစ်နေရပါတော့။ဒါလည်းလည်းတော့စီးပွားရေးရတာဒီလိုလိုအနေနဲ့စာဝန်ကြီးပြတဲ့ဖြစ်နေရရှိတဲ့ကြောင့်မို့ဒါကိုလည်းကျွန်တော်တို့အနေနဲ့ဒီအစိုးရဒီဒါမလဲရင်မှာလဲကျွန်တော်တို့ဖြည့်ရှင်းရတယ်လို့နေတော့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ပါရှင်။အဲ့တော့ဒီလုံးတင်နာတွေကတော့ဒါအများကြီးရှိနေမှာပါရှင်။ဒါလည်းညင်းလို့မရတဲ့ချက်ပါ။ဒါပေမဲ့အခုကြံရှိနေတဲ့သက်တမ်းကာလကလည်းလပိုင်းလောက်ပဲတော့ရှိတော့တာပါ။နောက်ပြီးတော့ပြောထားတဲ့အတိုင်းအာဏာလွှဲမယ်ဆိုရင်လဲဒါလုံးရတော့မယ်ဆိုရင်လဲဒါများများဆဆတော့အခုအစိုးရအနေနဲ့တိတ်ပြီးတော့လုံနိုင်တော့မှလည်းမဟုတ်ပါဘူး။အဲ့တော့အလုတ်တင်ဆုံးလက်တွေ့အဖြစ်နိုင်ဆုံးဘလို့ကိစ္စတွေများရှိနိုင်ပါသလဲရှင့် Trigger Women အဖွဲ့ကဒေါခင်လေးအမြင်လေးကြားပြရစီရှင့
်။ဟုတ်ကဲ့ဒီမှာလည်းဟိုကိုအောင်မိုးစံနဲ့သဘောထားကတော့အတူတူပါပဲ။ကျမတို့အားလုံးအတိုင်းပြည်ပြည်သားအားလုံးလို့ကျွန်တော်ကတော့ဟိုဖန်စီခံထားတဲ့ဟိုကျောင်းသားတွေဝန်ရံပြည်သူတွေတက်ကြွလှုပ်ရှားတဲ့ဒီအပောင်ပေါ့နော်နိုင်ငံရေးကိစ္စအားလုံးကိုချင်းတဲ့မရှိပါတော့အမြန်ဆုံးပြန်လှုပ်ပြီးတော့ကျွန်တော်အလုပ်တင်တော့လုပ်ရင်လည်းဘာမှတိတ်ခက်ခက်ခဲခဲမဟုတ်ဘူးဟိုကျွန်တော်လက်မှတ်ထိုးလိုက်တာနဲ့ဖြစ်သွားနိုင်တဲ့အားမျိုးဖြစ်တဲ့တဲ့ကျွန်တော်အမြန်ဆုံးဖြစ်ပြီးကိုကျွန်တော်ကဟိုစိတ်တင်လည်းလုပ်တင်တယ်ကျွန်တော်တို့ကလည်းတောင်းဆိုမှုတွေလည်းလုပ်ထားတယ်ကျွန်တော်တို့ဒီလိုရပ်တ်ဖွဲ့စည်းလို့ဒီနေ့လူ့ချစ်တီရပ်တ်ဖွဲ့စည်းရအောင်အနေနဲ့လည်းပြည်ညာချက်ထုတ်ပြီးတောင်းဆိုထားရရှိတယ်အဲ့ဒါနံပါတ်1ပေါ့နံပါတ်2ကကျွန်တော်တို့အခု NCA လက်မှတ်ထိုးတဲ့ညီမတို့ပြောပြနေတဲ့ဒီကြိုက်ကြေးကိုဆက်ဆက်ဖြစ်နေတဲ့ထိုးစစ်တွေဆင်းနေတဲ့ဆိုတဲ့ဟာတွေကကျွန်တော်တို့အင်ဒါမှစိတ်မကောင်းစရာကြားနေရတဲ့အတွက်ဒီကိစ္စတွေကိုလည်းအမြန်ဆုံးဖျက်တက်မှုအတွက်ပေါ့နော်ဒီဟိုတစ်ခုခုအဖြေရှာပြီးတော့အမြန်ဆုံးလုပ်ပြီးဖို့လိုတယ်လို့ကျွန်တော်တို့ကဒီမှာလေအဲ့နှစ်ခုကအရင်ကြီးနဲ့ခက်ခဲတဲ့ကိစ္စမဟုတ်ဘူးလုပ်ရင်လည်းဆန္ဒလာတကယ်ရှိနေဆိုရင်လုပ်နိုင်တဲ့ကိစ္စဖြစ်တဲ့အတွက်ဒီနှစ်ခုကိုတော့အမြန်ဆုံးကျွန်တော်တို့ကလုပ်ပြီးစီစဉ်နေဆန္ဒရှိပါတယ်
ဝင်ရောက်ဆွေးနွေးဖို့ကျမတို့သောရရှင်တွေကိုတလှည့်အလှည့်ပေးကြပါရစေ။အဲ့တော့ပထမဆုံးတော့ကိုစလိုင်းပွေကုံးကိုကျမအလှည့်ပေးကြပါရစေ။ကိုစလိုင်းပွေကုံးအခုလက်ရှိအစိုးရကိုဒီအာဏာလွှဲပြောင်းမပေးခင်ပေါ့နော်။ကြန့်ရှိနေတဲ့အစိုးရတက်တန့်အတွင်းမှာကိုစလိုင်းပွေကုံးအနေနဲ့ဘာတွေများလုပ်ပေးစေချင်ပါသလဲရှင
်။ဟောသူတို့ရဲ့တက်တန့်ကလည်းဘယ်တော့မှမကြံတော့အခုသူတို့လုပ်နိုင်တဲ့ဥစ္စာကတော့ခုနောက်တော့ရှင်လေးနေပြောသလိုပဲ
နိုင်ငံရေးအကျဉ်းသားတော့သူတို့လှုပ်ပေးလို့ရပါတယ်နောက်ပြီးတော့မှဒီတိခတ်တိုက်ခိုက်နေတဲ့ခုနလည်းပဲတနတ်တန်နေတဲ့ကိစ္စလည်းသူတို့ဒီကြပါရင်လည်းသူတို့လုပိုင်ခွင့်မှရှိပါတယ်ဒါတစ်ချက်တော့သူတို့လုပေးနိုင်တယ်နောက်အထူးသဖြင့်ကျွန်တော်တောင်းဆိုခြင်းတဲ့ဥစ္စာကတော့ကျူလူထုအားလုံးနိပါမင်းတိတ်ရထားတဲ့တို့အောင်ဆန်းစုကြည်တောင်းဆိုတဲ့ညအားလုံးကိုသူတို့ကအတက်နိုင်ဆုံးလိုက်ရိုးပေးမယ်ဆိုရင်တော့အကောင်းဆုံးလို့ကျွန်တော်မြင်တယ
်ကိုနေဦးလင်းလဲဝင်ရောက်ဆွေးနွေးလို့ရပါတယ်ရှင်လူရင်းတူရှင်ပေါ်ရှင်ဒီအစိုးရလက်ကျန်တက်တန်းအတွင်းမှာကိုနေဦးလင်းအနေနဲ့ဘာရီများဆောင်ရွက်ပေးစီခြင်းတယ်လို့ထင်ပါတယ်ရှင
်ကျွန်တော်ကနိုင်ငံကိုလေ့လာတဲ့အခါကျတော့ဘာလို့တွေ့ရလဲဆိုတဲ့အခါကျတော့ကျွန်တော်94ခုနှစ်ရောက်ခါလောက်ကကျွန်တော်တတိယဘာပြောလဲဆိုတော့သူတဲ့ရှင်းတော့လို့ရှိရင်မင်းကင်းဆာဗစ်လုပ်ခဲ့တဲ့အချိန်ကြီးပေါ့နော်သူ့ကိုတတ်ခင်းခေါ်ပြီးဆိုလို့ရှိရင
်ဟုတ်ကဲ့
သူဘာလုံးနိုင်လဲသူရှိစင်ကာပူဘာလို့ပေါ့နော်အဲ့ဒါမျိုးပြစ်နိုင်တဲ့အနေထားလို့ရှိတယ်ပေါ့သူလိုတဲ့သဘောကဗျာကျွန်တော်တို့အလုံးလုံးတဲ့အခါမှာဆိုရင်ဘာတွေးရလဲဆိုတော့ကျွန်တော်တို့တက်တူရဲ့လူလေးတွေတွေ့ရင်လည်းသူတို့တစ်ခါတည်းကြပျောက်လာဘာသာလို့ဆိုတော့မင်းကင်းဆာဗစ်သွားအဲ့တော့သူတို့တဲ့သဘောကစင်ကာပူတနိုင်ငံလုံးတကြီးချင်းမြို့ထဲနဲ့
ဒီ
နေ့ဒီလိုဖြစ်နေတာဘာကြောင့်လဲလို့ဆိုလို့ရှိရင်ကျွန်တော်တို့ကိုယ်တိုင်ကအတူခိုးရတာ National Service ရှိလို့ပါအဲ့တော့ကျွန်တော်တို့နိုင်ငံမှာလိုအပ်နေသေးတာက National Service App ကလိုအပ်သေးတယ
်ဟုတ်ကဲ့ရှင
်ဒီရှိနေတဲ့ကာလအတွင်းမှာလုပ်ပေးနိုင်တော့ကောင်းမယ်လို့ကျွန်တော်ကတော့ထင်တာပေါ့ဗျာဒါမှဒီလူငယ်တွေတစ်ခါတည်းဒီတိုင်းနဲ့တခုံတို့နောက်တစ်ချိန်မှာခေါင်းဆောင်ကောင်းနဲ့တွေ့ကြည့်ကြည့်တတ်မယ်ဆိုရင်တအုပ်တစ်တိုင်းရဲ့ဒီနေ့နဲ့ဒီတက်သွားနိုင်ငံနိုင်မယ်လို့ကျွန်တော်ကတော့ထင်ပါတယ်ဗျာ
ဟုတ်ကဲ့ပါရှင်ကိုနေဦးလင်းဟုတ်ကဲ့ပါအဲ့တော့ကိုလှမောင်ကိုလည်းကျွန်မဖိတ်ခေါ်ခြင်းပါတယ်ကိုလှမောင်ကဒီအခုလက်ရှိအစိုးရအနေနဲ့ဘာတွေဆောင်ရွက်ပေးစီခြင်းပါသေးတယ်လဲရှင
်ကျွန်တော်ဘယ်လိုမှအလုပ်ဆိုးနေတာတော့ကျွန်တော်ကတော့ဘာမှမဆောင်ရွက်ပေးစီခြင်းပါဘူးဘာလို့လဲဆိုတော့သူတို့ဆောင်ရွက်နေတာပြည်သူတွေကိုစိတ်ဆင်းရဲစေတဲ့အပြုအမူတွေများလာပါတယ်အခုဒီဘာလို့တိုက်ပွဲတွေဖြစ်လာလို့အချောင်းသားကိစ္စတို့ဘာလို့ကပြည်သူတွေကိုစိတ်ဆင်းရဲစေတဲ့အတွက်ကြောင့်ပြည်သူတွေစိတ်ဆင်းရဲမဲ့ကိစ္စအားကိုဒီတက်တန်းတွေမှာဘာမှမလုပ်စေချင်ပါဘူးလို့နော်1980မှာအဲ့ဒါဥလိဝင်အထွေထွေလူငင်းချမ်းသာခွင့်လိုမျိုးများသူတို့ပေးမယ်ဆိုရင်တော့ပြည်သူတွေကစိတ်ချမ်းသာမှာပေါ့လေနော်အဲ့ဒါဆိုအချောင်းသားကိစ္စရောတိုက်ပွဲကိစ္စရောတိုင်းရင်းသားကိစ္စရောအကုန်ပြီးသွားမယ်ကိစ္စပေါ့လေအဲနောက်ဆုံးပြောချင်တာကုသိန်းစင်ဟာတရားဝင်လက်စားခွင့်3သိန်းပေးခဲ့တယ်အဲ့ဒါကိုများလက်မစားခွင့်လေးများပြန်ပြီးတော့ရုပ်သိမ်းပေးမယ်ဆိုရင်ဖြစ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေဟာကိုယ့်ရဲ့ပိုင်ဆိုင်မှုကိုကြီးညာနိုင်မယ်ဆိုရင်ဖြစ်ဦးသိန်းစင်ကိုကျွန်တော်တို့ကတာလူခေါ်ပါမယ်လို့နော
်ဒီကိစ္စနဲ့ပတ်သက်ပြီးတော့တလောကလေးပဲဒီရပိုင်းအတွင်းမှာပဲပေါ့နော်သမရဦးသိန်းစင်ကနိုင်ငံရေးပါတီ80ကျော်ကိုလည်းကိုယ်စားလှယ်တွေနဲ့တွေ့ပြီးတော့ငြင်းငြင်းချမ်းချမ်းအသွင်ကူးပြောင်းဖို့အတွက်နိုင်ငံရေးပါတီတွေရဲ့အတန်ကိုနားထောင်တာပါဆိုပြီးတော့တွေ့ဆုံမဲ့တခုစီစဉ်ခဲ့ပါသေးတယ်ဒီတွေးဆောင်ပွဲမှာထူးခြားတာကတော့သမရကဒီတက်တန်းမကုန်ခင်ဘာလို့တင့်နေဆိုပြီးတော့ဒီနိုင်ငံရေးပါတီကိုယ်စားလှယ်တွေကပြောခဲ့ကြားသူတွေရှိတယ်လို့ပါပဲဒီအနိုင်ရတဲ့အတိုက်အခံပါတီ NLD ကိုဝေဖန်ခဲ့ကြသူတွေကိုလည်းတွေ့ရပါတယ်ဒီတွေးဆောင်ပွဲဟာတကယ်ပဲသမရဦးသိန်းစိန်ရဲ့အာဏာအလွှဲအပြောင်းငြင်းငြင်းချမ်းချမ်းဖြစ်ရေးမှာအထောက်အကူဖြစ်ပါသလားဘလို့အချက်လက်တွေများသူရသွားပါသလဲရှင်ဦးအောင်မိုးစောဘလို့များမြင်ပါလဲ
ဟုတ်ပထမတစ်ချက်ကတော့ဗောနော်ပထမတစ်ချက်ကတော့နိုင်ငံတော်သမရအနေနဲ့ဒီလက်ရှိဒီရေကောက်ပွဲရလဒ်ကိုတိမှတ်ပြည်တယ်လေးစားတယ်နောက်တစ်ခုကဒုတိယတစ်ချက်ကသူ့အနေနဲ့အသင်ကူပြောင်းရေးကိုငြိမ်းချမ်းချမ်းဖြစ်အောင်လို့စောင့်ရပေးမယ်ဆိုတာကိုနိုင်ငံရေးပါတီတွေရောဒီနိုင်ငံရေးပါတီတွေကတက်ဆင့်ဗောနော်မီဒီယာရဲ့တက်ဆင့်ပြည်ပြည်နဲ့အတိပေးတဲ့သဘောရှိတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်ဒါကတစ်ချက်ပါနောက်တစ်ချက်ကဒီကြံမဲ့ဟိုဘောတက်တန်း3လလအတွင်းမှာသူဆောင်ရပေးနိုင်တဲ့ကိစ္စတွေရှိတယ်။သူဆောင်ရပေးနိုင်တဲ့ကိစ္စတွေကိုဥပဒေလုံးလုံးကြီးတွေနဲ့အရင်ဆောင်ရပေးမယ်လို့သူပြောဆိုရတယ်။ဒါဟိုရေးရှိကိစ္စတွေကတော့ဒါဒီဒါကဟိုနောက်ဆိုရကလိုရမယ့်ကိစ္စပေါ့နော်။ဒါတော်တော်သူဆောင်ရပေးနိုင်တဲ့ကိစ္စတွေဥပဒေလုံးလုံးကြီးတွေနဲ့အရင်ဆောင်ရပေးမယ်လို့သူပြောတယ်။ပြောရစွာလက်တလုံးဆောင်ရွက်ပေးနိုင်တဲ့ကိစ္စတွေကဘာတွေရှိလဲလို့ကျွန်တော်စဉ်းစားတဲ့အခါမှာခုနကကျွန်တော်ပြောတာပဲကျွန်တော်ပြန်ပြီးတော့ကျွန်တော်ပြောချင်ပါတယ်ဒီအကြောင်းသားတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုလှုပ်ပေးဖို့ကိစ္စကလက်တလုံးချက်ချင်းလည်းမြင်ဆောင်ရွက်လို့ကိစ္စဖြစ်တယ်လို့ကျွန်တော်အနေနဲ့တော့အဲဒီလိုအတိတ်ပဲကြောက်ယူပါတယ်နောက်ဒုတိယတစ်ချက်ပေါ့နော်နောက်ဒီငင်းငိုင်းရဲ့အတွက်ကိုအခြေခံဖောင်ဒေးရှင်းတွေလည်းသူတို့တလုံးတရာချပြီးဖြစ်ပါတယ်သူ NCA ဘော်ဒီဒိုင်းဒီလိုပြက်ကရဲ့ဆိုင်အစာချုပ်ကို ဒီကနေ့တိုက်နေတဲ့အဖွဲ့အစည်းတွေရောလက်မှတ်ထိုးတဲ့အဖွဲ့အစည်းတွေရောအားလုံးကသဘောတူထားတာဖြစ်တယ်ဆိုတော့ဒီတိုင်းပြည်လုံးအပြစ်ခတ်ရေးစာချုပ်မှာအားလုံးကပါလာဖို့လိုတယ်လို့ကျွန်တော်တို့အနေနဲ့ထင်တယ်ကနေ့တိုက်နေတဲ့အဖွဲ့အစည်းတွေလည်းပြန်ပါလာပြီးတော့လက်မှတ်ထိုးလာဖို့လိုမယ်လို့ကျွန်တော်ထင်တယ်ဒီအတွက်ကိုနော်နောက်ဆိုးအနေနဲ့လည်းဒီ process ကိုဆက်ကိုင်းတဲ့နေရာမှာဟိုပို့ပြီးတော့ချောချောမွေ့မွေ့ကိုင်းတဲ့နိုင်မှုအတွက်ခဏိတိုက်ပွဲဖြစ်နေတဲ့ကိစ္စတွေကိုရက်စဲနိုင်မှုတွေနည်းလမ်းရှာမယ်သို့မဟုတ်လို့ရှိရင်ဒီနိုင်ငံတော်သမ္မတအနေနဲ့တော်နိုင်ငံလုံးအပြစ်ခတ်ရက်စဲမျိုးကိုလာကျင်းပနိုင်မယ်ဆိုလို့ရှိရင်ဒီနိုင်ငံရေး process ကနောက်ဆိုးရအတွက်ကို foundation ကောင်းဖြစ်သွားလိမ့်မယ်လို့ကျွန်တော်တို့ကတော့ယူဆတယ်ဟိုအပြန်အလှန်ဆွေးနွေးကြတာဖြစ်တယ်ဟိုနိုင်ငံတော်သမ္မတကသူလုပ်ပေးနိုင်တာတွေပြောတယ်ဟိုသူဆောင်ရွက်ပေးမဲ့ကိစ္စတွေပြောတယ်နိုင်ငံရေးပါတီကခုနကចောင်းသားတွေလှုပ်ပေးရေးနောက်ပြီးတော့ဒီတိုက်ပွဲတွေရဲ့ရေးနောက်လက်သေးရာသေးကိစ္စတွေနဲ့ပတ်သက်လို့ဒီ၃-၄လအတွင်းမှာပြန်ပေးနိုင်အောင်စီမံဆောင်ရွက်ရေးစသဖြင့်ဒါဒီလိုကိစ္စမျိုးတွေကိုနိုင်ငံရေးပါတီတွေကတင်ပြခဲ့ပါတယ်နိုင်ငံရေးပါတီတွေကဆွေးနွေးခဲ့ပါတယ်ကျင်းရတဲ့ကာမရာနေရာကူနာလိုပါပဲလက်တော့ဒီကြံရတဲ့လားပိုင်းတွေအတွင်းမှာလုပ်ပေးနိုင်ရရှိရလေးဒီဥတွေလုံထုံးလို့ပြီးနေအလုပ်ပေးမယ်ဒီရှိကိစ္စတော့နောက်ဆိုးရဆိုးရတဘုံဖြစ်ပါတယ
်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါဦးအောင်မို့ဆိုကျေးဇူးပါအဲ့တော့ဒီလေသိန်းရာသိန်းကိစ္စဟာဆိုလို့ရှိရင်လည်းဒီအစိုးရလက်ထက်မှာတော်တော်လေးကိုသူတို့ဘက်ကလည်းဟိုလွတ်တော်ဘက်ကလည်းလုပ်ပါတယ်အစိုးရဘက်ကလည်းတချို့ဟာတွေလုပ်ပေးမယ်ဒီကိစ္စကြီးဟာလည်းထိထိရောက်ရောက်ပြေးလဲတယ်လို့ဟိုပြေးလဲလာတဲ့အနေအထားမျိုးတော့မရှိပါဘူးဆန္ဒပြသူတွေရှိတယ်ဆန္ဒပြလို့ထောင်နဲ့ထောင်ချခဲ့ကြတဲ့လယ်သမားတွေလည်းရှိပါတယ်အဲ့တော့ဆရာဒေါက်တာစိုးထွန်းရှင်ဒီလယ်သိမ်းရာသိမ်းကိစ္စကိုအခုအစိုးရအနေနဲ့ပြေးလဲအောင်ဖြေရှင်းနိုင်ပါအောင်မလားဒီကိစ္စဟာဘလောက်များဆရာတို့ဒီစီးပွားရေးလောကအတွက်ရောလယ်သမားတွေအတွက်ရောဘလောက်ထိခိုက်နှစ်နာမှုကြီးနေပါသလဲရှင
်ဒါတော့ကျွန်တော်မြင်တာတော့ဒီလက်ရှိဆိုရလဲဒါအရင်ဒီနာဂဆိုရဒီနဝဒဆိုရနေပြီးဆက်ကန်လာတဲ့ဆိုရဖြစ်နေတဲ့ကြောင့်မလို့ဒီတခါနာတော့ကျွန်တော်မြင်တာတော့ဒီလက်ရှိဆိုရလက်ထက်ပါဖြည့်ရှင်းရောပို့ပြီးတော့ဖြည့်ရောက်မယ်တော့မြင်တယ်လက်ရှိရောဒီလေဒီသိသိလိုက်ပြဿနာကြောင့်တော့ကျွန်တော်တို့အနေနဲ့ဒါဒီလက်ရှိတမန်ထိုင်ကြတဲ့တောင်းလဲသမားတွေရဲ့အကျိုးစီးပွားအများကြီးထိခိုက်တာရှိတယ်။နောက်ဒါနဲ့ပတ်သက်ပြီးတော့လည်းဒီလေသမားကြီးအနေနဲ့ဒါဆန္ဒပြမှုလုပ်တဲ့ကြောင့်လို့လက်ရှိနေသားမှာဒီထောက်ထဲမှာလည်းကျွန်တော်လေသမားကြီးချိုးရရောက်ရှိနေရရှိတယ်ဘာလို့ဒါနဲ့ပတ်သက်ပြီးတော့လေသူ့လေသမားကြီးလူကြီးချမ်းသာမှုနဲ့ဆောင်ရွက်ပေးနေပါတယ်နောက်တစ်ချက်ကတော့ဒီအနေပြဿနာဆိုတာလည်းကျွန်တော်တို့အနေနဲ့ဒီလက်ရှိဆိုရတဲ့အချိန်မှာညှိနှိုင်းရင်တော့ပုံပြီးကောင်းတယ်ဘာလို့ဒီဘက်မှာလည်းဒါတက်မလို့နောက်ကျန်တဲ့ဌာနဆိုင်ရာတို့ဒီဖွဲ့စည်းတွေရှိနေတဲ့ကြောင့်မလို့ညှိနှိုင်းမှုအနေထားတော့လက်ရှိနေသားမှာတော့ကျွန်တော်တို့အနေနဲ့ပုံပြီးတော့ဖြည့်ရှင်းနေတယ်လို့ကျွန်တော်မြင်ပါတယ်ဒါဆိုရင်ကျွန်တော်အနေနဲ့ဒါသမိုင်းဥဒေးစင်ဆိုအနေနဲ့နောက်ဆုံးကျန်တဲ့3-4လအတွင်းမှာတော့ဒါတိုင်းပြည်အကောင်းဆုံးဆောင်ရွက်ပေးခဲ့တယ်ဆိုပြီးတော့မှပြည်သူရောဒေသမားတွေရောအားလုံးကစွိုင်းပြီးကျေးဇူးတင်ကြမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်ကျမတို့ရဲ့အင်ကာနိညာချန်ထရိုက်လေးလိုက်အစီအစဉ်ကတော့အချိန်တလောက်ပဲခွင့်ပြုထားတဲ့အတွက်တလောက်ပဲရပါတယ်ရှင်ပါဝင်ဆွေးနွေးခဲ့ကြတဲ့ဦးအောင်မိုးစောဒေါက်တာဆိုးထွန်းဒေါခင်လေးတို့နဲ့အတူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
အင်္ဂါနေ့ညတိုက်ရိုက်လီလိုင်းစီစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
မြောက်ကိုရီးယားဟာသူ့ပြည်သူတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုဆက်လက်ချိန်ချောင်နေပါတယ်မကြသေးခင်ကပြုလုပ်ခဲ့တဲ့လွှတ်တော်ကြားနာပွဲမှာမြောက်ကိုရီးယားမူဝါဒဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဆွန်ကင်းကမြောက်ကိုရီးယားဟာနိုင်ငံတကာမှာလိုက်နာရမယ့်တာဝန်တွေနဲ့ပေးထားတဲ့ဂရီတွေကိုဆက်လက်ချိုးဖောက်နေသလိုလူ့အခွင့်အရေးချိုးဖောက်မှုတွေကိုဆိုးဆိုးဝါးဝါချိုးဖောက်ခံနေရတဲ့ပြည်သူလူထုရဲ့ဘဝတွေနဲ့ပေးဆက်ပြီးအမျိုးသားရေးဦးစားပေးမဟာဗျူဟာတစ်ခုလိုမျိုးနျူကလ িয়ার လက်နက်တွေပိုင်ဆိုင်နိုင်ဖို့ဆက်လက်ကြိုးပမ်းနေတယ်လို့ပြောဆိုသွားပါတယ်။ဒါဟုတုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားတွေနဲ့မဟာမိတ်တွေအပေါ်မြောက်ကိုရီးယားရဲ့ချိမ့်ချောက်မှုကနေကာကွယ်ဖို့အဆင်သင့်ပဲဆိုတာကိုမြောက်ကိုရီးယားသိအောင်လဲအမေရိကန်ကပြသထားပြီးဖြစ်ပါတယ်။ဒီနေရာမှာတောင်ကိုရီးယားဂျပန်နိုင်ငံတို့နဲ့စစ်ပတ်ဆိုင်ရာမဟာမိတ်ဆက်ဆံရေးကိုခင့်မိအောင်နဲ့ခိုင်မာအောင်လဲအမေရိကန်ကတိုးချဲ့ထားပါတယ်။ဟန်တာမှုတွေကိုဆက်ထိန်ထားတဲ့အနေနဲ့အမေရိကန်ပြည်ထောင်စုက
မြောက်ကိုရီးယားအစိုးရအပေါ်ပိတ်ဆို့တန်းခတ်မှုတွေနဲ့လည်းဆက်လက်ဖိအားပေးနေတာပါဇူလိုင်လကတော့မြောက်ကိုရီးယားနဲ့ပတ်သက်တဲ့တန်းခတ်မှုအစ်စ်တွေကိုအမေရိကန်ဗန္ဒာရေးဝန်ကြီးဌာနကနေကြေညာခဲ့ပြီးအမေရိကန်စီးပွားရေးကုမ္ပဏီတွေနာမည်အမျိုးမျိုးနဲ့နောက်ွယ်ကနေစီးပွားရေးလုပ်ကိုင်နေသူတွေအပေါ်ပြစ်မှတ်ထားအရေးယူခဲ့တဲ့စာရင်းကိုလည်းအစ်စ်ပြန်လည်ပြုစုခဲ့ပါတယ်ပြီးခဲ့တဲ့နှစ်ကလည်းမြောက်ကိုရီးယားရဲ့အဓိကနိုင်ငံတကာသယ်ယူပို့ဆောင်ရေးကုမ္ပဏီတစ်ခုကိုတန်းခတ်အရေးယူဖို့ကုလသမဂ္ဂမှာအမေရိကန်ကဥဆောင်ကြိုးပမ်းခဲ့ပါသေးတယ်။အဲ့ဒီအချိန်ကစလို့ကုမ္ပဏီရဲ့သင်းမောတွေဟာစိတ်ကန်းဝင်ရောက်ခွင့်ညှင်းပယ်ခံရတာ၊ထိမ့်သိမ်းခံရတာ၊မြောက်ကိုရီးယားစိတ်ကန်းကနေကုန်ပစ္စည်းတွေဘယ်ကိုမှမတည်နိုင်ပဲကန့်သက်ခံရတာတွေနဲ့ကြုံခဲ့ရပြီးကုမ္ပဏီအနေနဲ့နိုင်ငံခြားသင်းမောကုမ္ပဏီတွေနဲ့ contract တွေလည်းပြတ်ခဲ့ရပါတယ်။တစ်ချိန်တည်းမှာပဲမြောက်ကိုရီးယားရဲ့နိုင်ငံရေးအရထီးချန်မှုကလည်းအရေးကြီးပါတယ်။ဒါဟာလည်းမြောက်ကိုရီးယားအနေနဲ့လက်ဝတ်မဲ့တာဝန်တွေပေးထားတဲ့ဂရီတွေအတိုင်းမလုံမချင်းနိုင်ငံတကာအတိုင်းဝိုင်းမှာအပြည့်အဝပါဝင်ခွင့်မပြုဘူးဘုံသဘောတူညီချက်ရရှိထားတဲ့အတွက်လည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တာဏမန်ရေးမိဖက်နိုင်ငံတွေဖြစ်ကြတဲ့တောင်ကိုရီးယား၊ဂျပန်၊တရုတ်နဲ့ရုရှားအားလုံးတို့ကနျူကလ িয়ার လက်နက်ကင်းရှင်းမှုအရေးကြီးတဲ့အကြောင်းလက်ခံထားကြတာပါ။ဒေတာရင်းတင်းမာမှုတွေတိုးလာနိုင်မဲ့လုပ်ရက်တွေဒါမှမဟုတ်နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်မှုလုပ်ရက်တွေကနေရက်တက်မှုမြောက်ကိုရီးယားကိုအတူတကွတောင်းဆိုလိုက်ကြောင်းလဲအထူးကိုယ်စားလှယ်ကင်ကပြောဆိုခဲ့ပါတယ်။အိန္ဒိချင်းတိုင်းပြည်တွေပေါ်ချိန်ချောက်မှုတွေရက်တက်မှုပြည်သူလူထုရဲ့လူခွင့်ရေးကိုလေးစားလိုက်နာရမယ်ဆိုတာတွေကိုဟန်တားမှုတွေ PR တွေတန်တမာရေးနီးလန်းတွေနဲ့အတူအမေရိကန်နဲ့မိတ်ဖက်နိုင်ငံတွေကမြောက်ကိုရီးယားကိုရှင်းလင်းပြတ်သားတဲ့သတင်းစကားပေးပို့ထားပြီးလဲဖြစ်ကြောင်းပါရှင်။
အမေရိကန်ဆူရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်ဆူရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းအသိပေးအပ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါမယ်ရှင
်။ပဲရစ်မြို့တက်ခိုက်မှုမှာတိုက်ရိုက်ပံပတ်သက်တဲ့ဒုတိယမြောက်ပုံရှောင်နေသူကိုလိုက်လံရှာဖွေနေကြောင်းပြည်သက်အရာရှိတွေကပြောပါတယ်။နိုဘလ73ရက်နေ့ကဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေမှာတိုက်ရိုက်ပံပတ်သက်နေပြီးအစောပိုင်းကထက်တွက်မထားတဲ့သူကိုစုံစမ်းရှာဖွေနေတဲ့အကြောင်းအမည်မဖော်လိုတဲ့ပြည်သက်အရာရှိ3ဦးကအင်္ဂါနေ့နောက်ပိုင်းမှာပြောပါတယ်။ဆိုင်းနိုင်ကျွန်းဆောင်မှာပြီးခဲ့တဲ့လကပြစ်ချသွားခဲ့တဲ့ရုရှားပိုင်ခီးတဲ့ရင်လေရင်ဟာဘုံပေါက်ကွဲပြီးပြစ်ချသွားခဲ့တာဖြစ်တယ်လို့ရုရှားနိုင်ငံကအင်္ဂါနေ့မှာကောက်ချက်ချဆုံးဖြတ်လိုက်ပါတယ်။ရုရှားသမ္မတဗလာဒီမီပူတင်ကလည်းဒီတိုက်ခိုက်မှုရဲ့လက်သေးတရားခံကိုလက်စားချေမယ်လို့ပြောပါတယ်။သူတို့ကိုဘယ်နေရာမှာပဲပုံကောင်းနေပါစေရအောင်ရှာမယ်လို့သမ္မတပူတင်ကပြောပါတယ်။အမေရိကန်ပြည်ထောင်စုကိုလာရောက်ကြမဲ့ဒုက္ခတဲ့အားလုံးတို့ကိုအမျိုးသားအကြမ်းဖက်မှုတိုက်ဖျက်ရေးဌာန FBI အကြမ်းဖက်သမားစစ်ဆေးရေးဌာနအမိမြေလုံခြုံရေးဌာနနဲ့အမေရိကန်ကာကွယ်ရေးဌာနတို့ကအဆင့်မြင့်ဆုံးလုံခြုံရေးစစ်ဆေးမှုတွေကိုပြုလုပ်နေတာဖြစ်ပါတယ်။အခုလိုစစ်ဆေးမှုတွေပြုလုပ်ပြီးရိုဟင်ဂျာတွေအပါအဝင်ဒုက္ခသည်တွေအဖြစ်လက်ခံနိုင်မဲ့သူတွေကိုနိုင်ငံတွင်းဝင်ရောက်ခွင့်ပြုခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံရေးဌာနကထုတ်ပြန်ပါတယ်။ကဘာတဝမ်းဒုက္ခသည်များလက်ခံရေးစစ်စစ်တဲ့စနစ်ဖော်ပြတဲ့ website ကို2002ခုနှစ်ကစတင်ဖန်တီးခဲ့တာဖြစ်ပြီးမြန်မာနိုင်ငံကရိုဟင်ဂျာတွေကိုလက်ခံခဲ့ရမှာ2015ခုနှစ်အတွက်ရိုဟင်ဂျာဒုက္ခသည်ပေါင်း2583ဦးကိုလက်ခံခဲ့တယ်လို့နိုင်ငံရေးဌာနပြောခွင့်ရရုံးကသတင်းထုတ်ပြန်ပါတယ်အမေရိကန်သမ္မတဘရက်ကိုဘားမဟာဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာခေါင်းဆောင်နေတဲ့အင်္ဂါနေ့ကတွေ့ဆုံဆွေးနွေးစဉ်အာရှပစိဖိတ်ဒေသအတွင်းကမဟာမိတ်တွေကိုရေချောင်းလုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာတွေ့မြင်ဆောင်ရွက်ပေးဖို့အတွက်တာနိဌန်ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့အထူးထူးရွေးကောက်ပွဲမှာအနေဒီမြို့သားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရလိုက်တဲ့အပေါ်အမေရိကန်နိုင်ငံကရီပပ်ဘလီကန်အထက်လွှတ်တော်အမတ်လူများစုခေါင်းဆောင်မစ်ချ်မက်ကွန်နဲကအနေဒီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုချီးကျူးဂုဏ်ပြုကြောင်းပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဌာနစီမံကိန်းရေးဆွဲချမရေးဌာနညွှန်ကြားရေးမှူးဒေးဗစ်မက်ကင်းဟာအိန္ဒိယနဲ့မြန်မာနိုင်ငံတို့ကိုဒုတိယသတင်းပတ်အတွင်းမှာတွေ့ရောက်မှာဖြစ်တဲ့အကြောင်းနိုင်ငံရေးဌာနရဲ့ပြောခွင့်ရှိသူယုံကသတင်းထုတ်ပြန်ကြေညာပါတယ
်။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာပါ။ဒီကနေ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျွန်လစ်ဆန်ဖြစ်ပါတယ်။ VOA American သံပုဒ္ဓဟူနေ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များနဲ့မြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပြီးလို့ရင်စင်တာတွေပြေဝကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။နောက်ရက်တွေမှာပြန်လည်ဆုံတွေ့ကြတာပေါ့ရှင်။ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.